သာသနာတော်နှစ်2556ခုနှစ်မြန်မာတက္ကသိုလ်1384ခုနှစ်ဒေါသနိလပြည့်ကျော်12ရက်နေ့ခရစ်တက္ကသိုလ်2012ခုနှစ်အောက်တိုဘာလ12ရက်နေ့တောက်ကြနေ့မှာရန်ကုန်တိုင်းဒေသကြီးဗဟန်းမြို့နယ်မုဂုတ်ဝိပဿနာတရားစင်နှင့်လောင်ငန်းစဉ်ပြန်ပွားရေးဖွဲ့ချုပ်ခြင်းမှကျင်းပပြုလုပ်အပ်သောဝါတွင်မုဂုတ်ဝိပဿနာ10ရက်အတိတ်ထံတရားစခန်းပွဲမှာခဏိပဋိစ္စသမုပ္ပါဒ်တရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်ခါကလတုန်းကဘုရားရှင်ကရောမြတ်ကြီးတာဝတိပြုမှုစေတော်ကြောင့်တော်မှာသတင်းသုံးတော်မူနေတဲ့အချိန်ခါမှာတာဝတိမြို့တော်တွင်ကတရားလာရောက်နာဟုကြတဲ့တရားနာပရိသတ်အပေါင်းတော်ခေါင်းတို့သည်နာကတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမညာသက္ကရာဂามိမညာနာဂามိမညာရဟတာမညာများအတိအသည့်ရရှိသွားကြသလိုယနေ့လည်းပဲအာလုံသောတရားနာပရိသတ်အပ္ပန္တရောခေါင်းတို့သည်နာဂတရားနာညာငါခန္ဓာဆိုင်လို့သောတာပတ္တိမညာများယနေ့ကြပါစေသက္ကရာဂามိမညာများယနေ့ကြပါစေအနာဂามိမညာများယနေ့ကြပါစေအရဟတမညာများယနေ့ကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်အာလုံးသောယောဂီအပေါင်းတော်ကောင်းတို့ပဋိစ္စသမုပ္ပါဒ်တရားတော်ကိုနာကြားရမယ်ဆိုရင်ပဋိစ္စသမုပ္ပါဒ်တရားတော်ကိုမနာကြားရမီမှာတရားပရှင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ကရောမြတ်ကြီးအားနမောတတ္တသုံးခြင်းရွတ်ဆို၍ပူဇော်ကြောကြပါကုန်စို့နမောတတ္တဘဂဝတော်အရဟတော်သမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတော်အရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတော်အရဟတောသမ္မာသမ္ဗုဒ္ဓတ္တမူလနှစ်ပြားဆရှိတော်လင်္ကာများကိုရွတ်ဆိုပြီးတော့လည်းပဲမောကုဆရာတော်ဘုရားကြီး၏ညံတော်ကိုပူဇော်ကြရအောင်ပဋိစ္စသမုပ္ပါဒ်တရားတော်ဆိုတာဟာခန္ဓာတွေကြောင်းကျိုးဆက်သွယ်မှုနဲ့ဖြစ်နေတဲ့ဖြစ်စဉ်ကိုပြောတာပါယောနာခန္ဓာတွေဘယ်လိုဖြစ်နေတာလဲကြောင်းကျိုးဆက်သွယ်မှုနဲ့ဖြစ်နေတာကြောင်းကျိုးဆက်သွယ်မှုနဲ့ဖြစ်နေတာဆိုတာထောက်တော့အဖြစ်ခန္ဓာသရတစ်ခုပြီးတစ်ခုတကုတ်ပဲတကုတ်တကုတ်နဲ့တကုတ်မတူပါဘူးအဲ့ဒီမတူတဲ့ခန္ဓာတွေဖြစ်နေတာဒီပင်လည်းရင်တပည့်ရှင်တို့ဗျာမရာဖြစ်နေတာမဟုတ်ပါဘူးပရမခန္ဓာတကုတ်ကအကျိုးကျေးဇူးပြုလို့ဒုတိယခန္ဓာတကုတ်ပေါ်တယ်ဒုတိယခန္ဓာတကုတ်ကကျေးဇူးပြုလို့တတိယခန္ဓာတကုတ်ပေါ်တယ်ဆိုပြီးတော့ကြောင်းကျိုးဆက်သွယ်မှုနဲ့စေကဆင်ကဆက်ကဆက်ကဖြစ်နေတဲ့သဘာဝတရားပါပဲအဲ့ဒီလိုစေကဆင်ကဆက်ကဆက်ကဖြစ်နေတဲ့သဘာဝတရားမဟုတ်လို့လည်းပဲဥပမာအဖြစ်ဗာနဲ့ပြထားတယ်လဲဆိုရင်ပန်းတီကျိုးနဲ့ဥပမာပြထားပါတယ်အချီကျိုးကလေးကို ဖမွင်ကလေးတွေတကူပြီးတကူတည်ထားလိုက်တဲ့အခါကျတော့ပန်းကုံကြီးဖြစ်သွားတယ်လို့အဲဒီလိုပဲယောသောယောသဘောနတ်သဘောယောတရားနတ်တရားကလေးတွေကလည်းပဲဖြစ်လာကြတာဖြစ်လာကြတာကတော့တကူချင်းပဲဒါပေမဲ့လည်းပဲအကြောင်းအကျိုးဆက်သွယ်မှုဆိုတဲ့ခြေကျိုးကလေးနဲ့ဆက်ကြည့်လိုက်တဲ့အခါကျတော့အားလုံးကတဏ္ဍာတစားတယ်ပဲအစင်တန်းပြီးတော့ဖြစ်နေတယ်လို့ထင်ရပါတယ်အဲဒါကြောင့်ပန်းတီကျိုးနဲ့တူတယ်လို့ဒီလိုဥပမာပေးထားကြတာဖြစ်ပါတယ်ဒီတော့အဲဒီလိုယောသဘောနံသဘောတရားကလေးတွေစီကစင်ကဆက်ကဆက်ကဖြစ်နေတဲ့အခါမှာဘာကြောင့်မဲ့ဒီလိုစီကစင်ကဆက်ကဆက်ကဖြစ်နေတယ်လဲဆိုရင်ပရမတခုနဲ့တခုကကျေစုပြုလို့နောက်တခုအသိအသိဖြစ်လာရတယ်။ဒီတော့ပရမတခုနဲ့နောက်တခုကြားမှာဆက်သွယ်မှုကဘာလဲဆိုတော့အကြောင်းနဲ့အကျိုးဆက်သွယ်မှု။အဲ့ဒီအကြောင်းအကျိုးဆက်သွယ်မှုကိုပဲအကြောင်းအကျိုးဆက်ဆက်မှုလို့ဒီလိုလဲပြောလို့ရပါတယ်။အကြောင်းအကျိုးဆက်သွယ်မှုကိုအကြောင်းအကျိုးဆက်ဆက်မှု။အကြောင်းအကျိုးဆက်ဆက်မှုဆိုတော့တဘာဝတရားကလေးတွေတခုနဲ့တခုဆက်ဆက်ဆက်ဆက်ဆက်ဆက်ပြီးတော့ဖြစ်သွားတာခွင်းတို့ယောဂီတွေထိုင်နေကြတဲ့ကျမ်းမြင့်ကြီးကိုကြည့်မယ်ဆိုလို့ရှိရင်အားလုံးဟာတပြင်းနဲ့ပြင်းများချက်ကြီးလို့ထင်နေရတယ်ဒါပေမဲ့ပြင်းများချက်ကြီးတခုတည်းတပြင်းနဲ့မဟုတ်ပါဘူးပြင်းများကလေးအတူကလေးတွေဆက်ဆက်ဆက်ဆက်ပြီးတော့ခင်းမိထားတာဖြစ်ပါတယ်ဆက်တဲ့လျက်ကကောင်းတဲ့အခါကျတော့တပြင်းနဲ့လို့ဒီလိုထင်ရတယ်အဲဒီလိုပဲဘဝများစွာတန်ត្រာခေးလန်းတလျှောက်မှာလည်းပဲအကြောင်းအကျိုးဆက်သွယ်မှုနဲ့ဆက်ဆက်ပြီးတော့ယောသဘောနံသဘောတွေဖြစ်နေတာဘဝတွေဖြစ်နေတာခန္ဓာတွေဖြစ်နေတာဆက်ဆက်ပုံဆက်ဆက်နေကအင်မတန်ကောင်းတဲ့အခါကျတော့တခုတည်းလို့ထင်ရတယ်ဒါတော့ဘဝအနေနဲ့တန်ត្រာမှာတဘဝနဲ့တဘဝဆက်ပြီးတာရှိတယ်လို့ပစ္စုပန်တန်တမ်းမှာလည်းပဲယုံနံသဘောတရားကလေးတွေကိုတခုနဲ့တခုဆက်ပေးတာလည်းရှိပါတယ်။ပရိစ္ဆသမုပ္ပါဒ်နီးနဲ့သုံးပါးဆန်းဆိုတဲ့သက္ကလုံကိုပြောခြင်းကတော့ယောသဘောနံသဘောတရားကလေးတွေတခုနဲ့တခုကြောင်းကျိုးဆက်သွယ်ပြီးတော့ဆက်တဲ့အဓိပ္ပာယ်မျိုးကိုပြောခြင်းမဟုတ်ပါဘူး။တခုနဲ့တခုကြောင်းကျိုးဆက်သွယ်ပြီးတော့ဆက်တဲ့အဓိပ္ပာယ်မျိုးကိုတော့ပရိစ္ဆသမုပ္ပါဒ်ဆိုတဲ့သက္ကလုံနဲ့တင်ပဲလုံလောက်သွားပြီဖြစ်တဲ့အတွက်ထပ်ပြီးတော့ပြောစရာမလိုတော့ဘူး။ဒါပေမဲ့တိတ္တန်ဤဆိုတဲ့စကလုံးကလေးကိုသီးခြားထုတ်ဖော်ပြီးတော့ပြောထားခြင်းရဲ့အဓိပ္ပာယ်ကတော့စတ်တော်စတ်တာပဲဘာတွေစတ်တယ်လဲဆိုရင်ဘဝတွေစတ်တာကိုရည်ရွယ်ပြီးတော့ပြောခြင်းဖြစ်ပါတယ်။ဘာစတ်တာကိုရည်ရွယ်ပြီးတော့ပြောတာလဲလဲ။ဘဝတွေစတ်တာကိုရည်ရွယ်ပြီးတော့ပြောခြင်းပဲဖြစ်ပါတယ်။ဒီတော့ဘဝဆိုတဲ့နေရာမှာဘဝဆိုတာကတန္တရာအဆက်ဆက်မှာတဘွားပြီးတဘွားဖြစ်လာခဲ့ကြတယ်။အဲ့ဒီတဘွားပြီးတဘွားဖြစ်လာခဲ့တဲ့ဘဝပေါင်းများစွာတဲ့မှာအတိတ်ဘဝဆိုတာလည်းရှိတယ်။ဘာဘဝရှိလဲ။အတိတ်ဘဝဆိုတာလည်းရှိတယ်။နာတကပစ္စုပန်ဘဝဆိုတာလည်းရှိတယ်ပေါ့နော်။နာတကအနာဂတ်ဘဝဆိုတာလည်းမရှိဘူးလားရှိလား။အနာဂတ်ဘဝဆိုတာလည်းရှိတယ်။အတိတ်နာဂပစ္စုပ္ပန်၃မျိုးဘယ်နေရာကနေစခွဲမလဲဆိုရင်ရောက်စဲနေရာကစခွဲရမှာပေါ့ရောက်စဲနေရာကနေပြီးတော့လွန်ခဲ့တဲ့ဘဝတွေဒီအတိတ်ဘဝမရောက်သေးတဲ့ဘဝတွေဒီအနာဂတ်ဘဝဒီတော့တိတ္တန်တိဆိုတဲ့အစသဘောနားလည်ထားမယ်ဆိုရင်ဘောဓမာတာတို့ရဲ့အမြင်မှာဘဝဆိုတာဟာတဘဝတွေတဘဝတွေနဲ့ပြည့်သွားတာရှိကိုမရှိဘူးတဘဝတွေနဲ့ရပ်သွားတာလည်းရှိကိုမရှိဘူးဘဝတွေဟာအတိတ်ပစ္စုပ္ပန်အနာဂတ်ဆက်ဆက်ပြီးတော့အဆက်အဆက်အတိတ်ဘဝပစ္စုပ္ပန်ဘဝအနာဂတ်ဘဝတွေဟာတစ်ခုနဲ့တစ်ခုအဆက်ဆက်ရှိပြီးတော့ဖြစ်နေကြတာဖြစ်နေကြတာကလည်းဆက်ဆက်ပြီးတော့ဖြစ်တာဘယံမရာဖြစ်တာမဟုတ်ဘူးတစ်ခုနဲ့တစ်ခုအဆက်ဆက်နဲ့ဖြစ်နေတာအဆက်ဆက်သဘောဖြစ်လို့လည်းပဲဘဝတွေဟာတစ်ခုနဲ့တစ်ခုပြီးလို့ပြီးဆုံးမသွားဘူးဘဝတခုပြီးလို့ပြည့်စုံမသွားဘူး။ဘာဖြစ်လို့တော့အဆက်ဆက်သဘောမျိုးရှိလို့ဒီလိုအဓိပ္ပာယ်ပြန်လာယူပေါ့။အဆက်သဘောကိုနားလည်တဲ့အတွက်ဘဝတွေဟာတခုပြီးတခုပြည့်စုံသွားပြီမဲ့ရပ်မသွားဘူးနောက်ထပ်လာအောင်ပါ။ အစကိုနားလည်ရင်ဘဝဆိုတာဟာတခုတည်းနဲ့ရပ်သွားမှာမဟုတ်ဘူးနောက်ထပ်လာအောင်မှာပဲဆိုတာအလိုလိုသဘောပေါက်ရမှာဖြစ်ပါတယ်အဲဒီလိုဘဝတွေနောက်ထပ်လာတာကိုကြည်တော်အဖြစ်နဲ့ပဲဒီဘဝတွေဟာတခုနဲ့တခုအဆက်ဆက်မရှိဘဲနဲ့ဖြစ်ကျင်တယ်လို့ဖြစ်နေတာမဟုတ်ဘူးဆက်ဆက်ပြီးတော့ဖြစ်နေတာဒီလိုလဲပြောမြန်အဓိပ္ပာယ်ယူလို့ရပါတယ်အဲဒါကြောင့်ဗုဒ္ဓဘာသာရဲ့အယူအဆမှာဒီအဆက်သဘောကိုနားလည်သွားမယ်ဆိုရင်ရလာတဲ့ဘုဒ္ဓတာ2မျိုးပေါ့ရလာတဲ့ဘုဒ္ဓတာ2မျိုးဒါလေးမှတ်ထားပေါ့နော်ဘုန်းကြီးတို့ပရိသတ်တွေက3ပါးအဆက်3ပါးအဆက်နဲ့ပရိသတ်သမုပ္ပါကိုလေ့လာနေကြပြီမဲ့လို့3ပါးအဆက်ဆိုတဲ့အဘိဓမ္မာကိုနားလည်တဲ့အခါမှာဘယ်လိုဘုသုဒ္ဓကလေးတွေရသလဲဆိုတော့ကောက်ချက်ချပုံကလေးတွေကြတော့ယောဂီတိုင်းတိတ်နားမလဲကြဘူးတတိမထားမိဘူးပေါ့လေနော်အဲဒီတော့ဟောဒီအစသဘောကိုနားလည်ရင်ဘယ်လိုဘုသုဒ္ဓကလေးတွေရသလဲနံပါတ်1ကဘဝဆိုတာတခုပြီးသွားရင်ရပ်သွားမှာမဟုတ်ဘူးအစသဘောအရာနောက်ထပ်ဆက်ကဆက်ကဖြစ်နေအောင်မှာဘဝဆိုတာပြီးသွားရင်ရက်သွားမှာမဟုတ်ဘူးအစသဘောအရာနောက်ထပ်ဆက်ကဆက်ကဖြစ်နေအောင်မှာပဲအဲ့ဒီဆက်ကိုဖြတ်နိုင်ရင်ဖြတ်မဖြတ်နိုင်တဲ့မြတ်ကလပ်ပလုံးဘဝတွေဟာရှင်နေအောင်မှာပဲဒီဘုဒ္ဓတရားဘုရားရမလားအဲ့ဒါကိုထောက်တော့အဖြစ်တန်ត្រာရအောင်လုပ်ချင်ပါလေဆိုရင်ဒီတိုင်းနေလို့တော့မရဘူးဟောဒီအစကိုဖြတ်မှာတန်ត្រာရမှာဆိုတဲ့အတွေးလေးတွေလည်းသက်ဆက်တွေဝင်ပေးရမှာဖြစ်ပါတယ်။နောက်တစ်ခါနောက်ဘုသူတော်ကဘာလဲဆိုလို့ချင်းတတ္တဝါတွေဟာဘဝတွေမျောများစွာဖြစ်နေကြတယ်။ဒီဖြစ်လဲနာဖြစ်လဲခွင့်ဖြစ်လဲအရေးပြရောက်လိုက်ဗမာတွေဖြစ်သွားလိုက်စသည်ဖြင့်အမျိုးမျိုးဖြစ်နေကြတယ်။အဲ့ဒီဘဝအမျိုးမျိုးဖြစ်နေကြတဲ့တတ္တဝါတွေဟာဘလောက်ပင်ဘဝတွေများစေကမို့အဲ့ဒီဘဝတွေဟာဖြစ်ချင်တယ်လို့ဖြစ်နေကြတာမဟုတ်ပါဘူးတခုနဲ့တခုပန်းမွင့်ကလေးတွေကိုကျိုးကလေးနဲ့တည်ထားတယ်လို့ဒီပန်းမွင့်နဲ့ဟိုပန်းမွင့်ကျိုးဒီဟူသောဆက်သွယ်မှုလေးရှိနေတယ်ဟိုပန်းမွင့်နဲ့ဟိုပန်းမွင့်ကလည်းကျိုးဒီဟူသောဆက်သွယ်မှုလေးရှိနေတယ်အဲဒါကြောင့်မလို့ပန်းမွင့်ကလေးတွေကိုကျိုးလေးနဲ့တည်ထားတဲ့အခါမှာဒီပန်းမွင့်ကလေးတွေဟာတည်ကြစီယက်တည်နေရတာမဟုတ်ဘူးကျိုးဆက်သွယ်နဲ့တပေါင်းတစ်စီးနဲ့ယက်တည်နေရတာဆိုတဲ့ဥပမာကဲတော့ဘဝတွေဟာလည်းပဲဘလောက်ပဲမြောင်များစွာဖြစ်နေကြစေကမူဟောဒီသုံးပါးဆက်နည်းအရဆက်ဆက်မှုလေးတွေရှိနေတဲ့အတွက်အဲ့ဒီဘဝတွေဟာသူဖြစ်ခြင်းတလို့ဖြစ်နေတာမဟုတ်ဘူးကြောင်းကျိုးဆက်သွယ်ပြီးတော့ဖြစ်နေတာလူပုံကားတွေနဲ့ပြောက်သွားတယ်ဖြစ်ခြင်းလို့ဖြစ်တာမဟုတ်ဘူးရောက်ခြင်းလို့ရောက်တာမဟုတ်ဘူးအဆက်အဆက်သဘောမျိုးရှိလို့ရောက်တာရောက်သိမ့်လို့ရောက်တာလူပုံကားနေပြီးတော့ကျိတ်တာဖြစ်သွားတယ်ဖြစ်ခြင်းလို့ဖြစ်ရတာမဟုတ်ဘူးဖြစ်တဲ့လို့ဖြစ်တာဖြစ်တဲ့အကြောင်းရှိလို့ဖြစ်သွားတာလူပုံကနေပြီးတော့ငရက်ပြရောက်သွားတယ်ရောက်ခြင်းလို့ရောက်ရတာမဟုတ်ဘူးရောက်တဲ့အကြောင်းရှိလို့ရောက်သွားတာအဆက်ဆက်ရှိလို့ရောက်သွားတာလူပုံကနေပြီးတော့ဟိုးမြမပြရောက်သွားတယ်ရောက်ခြင်းလို့ရောက်ရတာမဟုတ်ဘူးအဆက်ဆက်ရှိလို့ရောက်သွားတာဒီတော့ဒီအဆက်ဆက်သဘောကိုနားလည်ထားမယ်ဆိုရင်ဘဝတွေဘလောက်ပဲများများဒီဘဝတွေရတခုနဲ့တခုဘယံမရာဖြစ်တာမဟုတ်ဘူးအဆက်ဆက်သဘောနဲ့ဖြစ်သွားကြတာပါပဲအဆက်ဆက်ရှိလို့သာဖြစ်သွားကြတာပါပဲအကြောင်းရှိလို့သာအကျိုးဖြစ်နေကြတာပါပဲဒီလိုတိပဲဘုဒ္ဓတာကလေးတွေကိုလည်းပဲရသွားကြမှာဖြစ်ပါလေအဲ့ဒါကြောင့်မလို့တို့လူဘဝရောက်လာတာရောက်ရှင်လို့ရောက်ရတာမဟုတ်ဘူးရောက်တဲ့နဲ့အကြောင်းရှိလို့ရောက်တာအမျိုးသမီးဖြစ်တဲ့ဖြစ်ခြင်းလို့ဖြစ်ရတာမဟုတ်ဘူးဖြစ်တဲ့နဲ့အကြောင်းရှိလို့ဖြစ်တာအမျိုးသားဖြစ်တဲ့ဖြစ်ခြင်းလို့ဖြစ်ရတာမဟုတ်ဘူးဖြစ်တဲ့နဲ့အကြောင်းရှိလို့ဖြစ်တယ်။ဘာဒီဘဝမှာဆင်းရဲနေတဲ့ဆင်းရဲခြင်းလို့ဆင်းရဲတာမဟုတ်ဘူးဆင်းရဲတဲ့နဲ့အကြောင်းရှိလို့ဆင်းရဲတာ။ဘာဒီဘဝမှာချမ်းသာနေတဲ့ချမ်းသာခြင်းလို့ချမ်းသာတာမဟုတ်ဘူးချမ်းသာတဲ့နဲ့အကြောင်းရှိလို့ချမ်းသာတာ။စသဖြင့်အဲ့ဒီလိုအကြောင်းတရားပေါ်မှာအကြောင်းတရားကိုထည့်ပြီးတော့စဉ်းစားသုံးသပ်ဆင်ခြင်တတ်တဲ့နှလုံးသွင်းတတ်တဲ့ဉာဏ်ကလေးတွေရလာပါတယ်ဒါဟာဘောဓဘာသာကပေးတဲ့အသည့်တစ်ခုပါပဲအဲ့ဒီအသည့်ဒါမရဘူးဆိုရင်ဘာဖြစ်မလဲအဲ့ဒီအသည့်ဒါမရဘူးဆိုရင်ဘုန်းကြီးတို့ပရိသတ်တွေစဉ်းစားကြည့်သားဘောဓဘာသာကပေးတဲ့အခုအစသုံးပါးသဘောကံနဲ့ကံအကျိုးဆိုတဲ့သဘောအကြောင်းအကျိုးဆက်သွယ်မှုဆိုတဲ့သဘောအဲ့ဒီသဘောတွေကိုသာနားမလည်ဘူးဆိုရင်ကဲစဉ်းစားကြည့်သားဘာမှနားမလည်တဲ့လူတယောက်အနေနဲ့ဘယ်လိုနားလည်သွားမလဲ စဉ်းစားကြည့်ပါဦးဘယ်လိုနားလည်သွားမလဲဆိုရင်ဘဝတွေဟာဟုတ်တယ်နံပါတ်1ဖြစ်ချင်တယ်လို့ဖြစ်နေကြတာဘာမှမဆိုင်ဘူးဒီလေးပဲမရဘူးလားရောက်သွားလားဖြစ်ချင်တယ်လို့ဖြစ်နေကြတာနော်ဖြစ်ချင်တယ်လို့ဖြစ်နေကြတာပဲဘာတွေပဲလုပ်နေလုပ်နေတဖြစ်ချင်တယ်လို့ဖြစ်မှာမင်းကောင်းတာလုပ်လဲကောင်းတဲ့အကျိုးခံစားရခြင်းမှခံစားရမှာမကောင်းတာလုပ်လဲမကောင်းတဲ့အကျိုးခံစားရခြင်းမှခံစားရမှာအဲ့ဒီတော့ဘာဖြစ်သွားတယ်လဲအယုံမှားဆိုတဲ့ဒိဋ္ဌိသဘောမတရားဘောလားတရားသွားလားအာယတုကဒိဋ္ဌိတို့အကရိယဒိဋ္ဌိတို့နတ္ထိကဒိဋ္ဌိဆိုတာဒါပြောတာပေါ့နော်အာယတုကဒိဋ္ဌိမင်းဖြစ်နေတာတွေဟာဖြစ်ကျင်တယ်လို့ဖြစ်နေတာဘာအကြောင်းကြောင့်မှဖြစ်တာမဟုတ်ဘူးဘာအကြောင်းမှဖြစ်တာမဟုတ်ဘူးမင်းအကြောင်းကိုလိုက်ရှာမနေနဲ့နော်အကြောင်းကိုလိုက်ရှာမနေနဲ့ဘာကြောင့်မှဖြစ်တာမဟုတ်ဘူးသူဖြစ်ကျင်တယ်လို့ဖြစ်နေတာနတ္ထကဒိဋ္ဌိမင်းလှုပ်ချင်တာလှုပ်ကောင်းတာလှုပ်လို့မကောင်းတာလှုပ်လို့မကြက်တာမင်းလှုပ်ဘာမှဖြစ်လာတာမှဖြစ်လာမှာမဟုတ်ဘူးမင်းလှုပ်ချင်တာလှုပ်ဘာမှဖြစ်လာမှာမဟုတ်ဘူးကောင်းတာလှုပ်လို့မကောင်းတာလှုပ်လို့မကြက်တာလှုပ်ဘာမှဖြစ်လာမှာမဟုတ်ဘူးဒီလိုကိုနတ္ထကအကရိယဒိဋ္ဌိအကြောင်းကျိုးဆက်တဲ့မှုတွေဘာမှမရှိဘူးလောက်တာကလည်းလှုပ်ချင်တာလို့ဖြစ်တာကလည်းဖြစ်ချင်တာဖြစ်ကောင်းငင်ဘောကိုဒုက္ခလေးတစ်ချောင်းပြစ်တင်လိုက်တယ်ပြန်ကြလာတယ်အရင်ကကြမလားအဖျားကကြမလားဘယ်သူမှအသေးချာမပြောနိုင်ဘူးသူကြကြင်တယ်လို့ကြမှာအဲဒီလိုပဲမင်းလှုပ်ချင်တာလို့ဖြစ်ချင်တာဖြစ်လိမ့်မယ်မင်းလှုပ်တာနဲ့ဖြစ်လာတာနဲ့ဘာတစ်ခုမှဟုတ်လားအကြောင်းကျိုးဆက်သွယ်မှုမရှိဘူးဖြစ်လာတာဒီတကယ်လို့အကြောင်းကျိုးဆက်သွယ်မှုနဲ့ဖြစ်တယ်လို့မင်းထင်ရင်လည်းပဲအဲ့ဒါတိုက်ဆိုင်မှုသာဖြစ်တာပါတကယ်ဖြစ်တာမဟုတ်ပါဘူးဆိုတော့လောကကြီးမှာကောင်းတာလည်းလုံးเสียမလို့ဘူးမကောင်းတာလည်းရှောင်เสียမလို့ဘူးလှုပ်ချင်တာလှုပ်ဆိုတဲ့အတိပဲမရောက်ဖလားရောက်တာအဲ့ဒါလို့ဆိုလို့ချင်းရင်အကုသိုလ်ဒုစရတရားတွေလည်းရှောင်เสียမလို့ဘူးသီလလည်းစောင့်เสียမလို့ဘူးအလှူလည်းပေးเสียမလို့ဘူးနေခြင်းလို့နေကြလောကကြီးပြည့်စုံတော့မှာပေါ့နော်အဲ့ဒါကြောင့်မလို့ဒီဒိဋ္ဌိအယူဟာအင်မတန်ကြောက်စရာကောင်းတဲ့အယူသက္ကာဝရဏမက္ကာဝရဏလို့ခေါ်တဲ့သက္ကာဝရဏသရကနတ်ပြည်တော်မရောက်နိုင်ဘူးလူဘုံနတ်ဘုံဆိုတဲ့ဒုက္ခတိဘုံတော်မရောက်နိုင်ဘူးမက္ကာဝရဏသရကမဲ့ရဘုံဆိုတာဝေလာဝေးအဲ့ဒီလိုအင်မတန်ကြီးမားသောအန္တရာယ်ရှိတဲ့အတွေ့အခေါ်တွေဝင်လာပါလိမ့်မယ်အေးဗျံပရဖြစ်ခြင်းတို့ဖြစ်ဆိုတဲ့အတွေ့အခေါ်မဝင်ဘူးဆိုရင်လည်းပဲနောက်အတွင်းခေါ်တခုကဘာဖြစ်မလဲ။အေးဘဝတွေဖြစ်နေကြတာဟာဖြစ်ကျင်တယ်လို့ဖြစ်တာမဟုတ်ဘူးဆိုရင်တစုံတစ်ယောက်သောပုဂ္ဂိုလ်ကဒီနေရာကနေပြီးတော့စင်မှန်ဖန်တီးနေတာရှိနေတယ်။တစုံတစ်ယောက်သောပုဂ္ဂိုလ်ကဒီနေရာကနေပြီးတော့စင်မှန်ဖန်တီးနေတာရှိနေတယ်။အဲ့ဒီပုဂ္ဂိုလ်ဒီတခြားမဟုတ်ဘူးအဲ့ဒါတကောရှင်ပုဂ္ဂိုလ်။အဲ့ဒီတကောရှင်ပုဂ္ဂိုလ်ကြောင့်မင်းအခုပြည်လဲမှုကလည်းတကောရှင်ပုဂ္ဂိုလ်ကြောင့်ပြည်လဲနေတာ။မပြည့်လည်မှုကလည်းတကောရှင်ပုဂ္ဂိုလ်ဖန်တီးထားလို့မပြည့်လည်မှုတွေဖြစ်နေရတာဒီလိုဆိုရင်ဘာလို့မလဲအဲ့ဒီတကောရှင်ကျင့်တာအောင်မင်းနေပေါ့ဒီလိုဆိုတော့တကောရှင်ကိုခွင်းတော်ပရိသတ်တွေကအာကိုရတော့မယ်နေတာမရှိဘူးလားရှိသွားလားအစသာရရတကောရှင်ကျင့်တာအောင်လိုက်လို့ရတော့မယ်လေတကောရှင်မှမကျင့်တတ်ရင်ပဲချက်ချင်းပဲအပင်ငယ်ရဲ့ရောက်ရတော့မလို့လို့တကောရှင်ကျင့်တတ်ရင်ပဲခတ်တဲ့ချက်ချင်းပဲကောင်းကင်ပေါ်ရောက်ရတော့မလို့လို့အရာအလုံးတွေဘယ်လိုပုံမှာမူတည်နေတော့တကောရှင်ပုံမှာမူတည်နေတယ်ပုဂ္ဂိုလ်ဆိုအာကိုရတော့မှဖြစ်ဆုံးရောက်သွားပြီနော်အဲ့ဒီလိုဆိုလို့ရှိရင်လည်းဘုန်းကြီးတို့ပရိသတ်တွေနေရာတကာမှာကြောက်ရွံ့မှုတုန်လှုပ်မှုနဲ့ဘယ်မနေရဘူးလားနေရဆရာဘုရားပတ်သားရဲ့ယူဆကဘာမှကြောက်စရာမလိုဘူးဘာမှတွေးဝေးစရာမလိုဘူးနော်ဘာမှတုန်လှုပ်စရာမလိုဘူးဘယ်တကောရှင်မှလာပြီးတော့ဖန်တီးနေတာမရှိဘူးကြလို့မလားဘဂရကောရှင်ကမှမင်းတို့အပေါ်ကနေဖန်တီးနေတာမရှိဘူးမင်းတို့သိမလင်တကောရှင်ဘုန်းတော်ပရိသတ်တွေကိုယ်ကိုယ်ကိုပါလေတကောရှင်တကောရှင်ဆိုတာတခြားမှကြည့်ရမလားကိုယ်ကိုယ်ကိုကြည့်ရမလားကိုယ်ကိုယ်ကိုတကောရှိအောင်လို့ကိုယ်သည်တကောရှင်ပဲကိုယ်ကိုယ်ကိုတကောရှိအောင်လုံးမထားရင်ကိုယ်သည်တကောရှင်မဟုတ်ဘူးနော်ပြောတကောရှင်သည်တခြားမှရှိတာလားမိမိတန်တာမှရှိတာလားကိုယ်ကိုယ်ကိုယုံကြည်မှုတွေပေးလိုက်တဲ့ဝါဒပဲအာဂုံမှုတွေပေးလိုက်တယ်ဘွာရပဲသူများအာဂိုးเสียမှာလို့ဘယ်လိုအာဂိုးရမှာလဲသူများပေါ်မှာယုံကြည်နေရမှာမဟုတ်ဘူးဘယ်လိုကိုယုံကြည်ရမှာလဲကိုယ့်ကိုယ်ကိုယုံကြည်နေရမှာတရားကိုယ်ကိုယ်ကိုယ်စိက္ခာပါဠိတရားကိုယ်ကိုယ်ကိုယ်စိက္ခာပါဠိ တန်ခါကိုကိုယ်ကစိတ်ကပါစရာကိုယ်ကစိတ်ကဘုရားပြောတာအဲ့ဒီဖရာတရားတန်ခါယရဏသုံးပါးကညွှန်ကြားတဲ့အတိုင်းလိုက်နာဘုရားပြောတာနော်ပုဂ္ဂိုလ်ရေးရအာကုန်နေဖို့မဟုတ်ပါဘူးရသဗျာကိုလည်းပဲပုဂ္ဂိုလ်ရေးရအာကုန်နေစရာလိုလားတန်ခါတော်ရှင်မတွေကိုလည်းပုဂ္ဂိုလ်ရေးရအာကုန်နေစရာလိုလားမလိုပါဘူးညွှန်ကြားသည့်အတိုင်းသုံးပါးသည့်အတိုင်းလိုက်နာနော်ညွှန်ကြားသည့်အတိုင်းပြုလို့ဆောင်ရွက်မယ်ဆိုရင်သောမတိတိုင်းလိုက်နာမယ်ဆိုရင်အဲ့ဒီလိုဆိုရင်ဖျားကိုလည်းအာဟုရရောက်နေတာပဲတရားကိုလည်းအာဟုရရောက်နေတာပဲသံဃာကိုလည်းအာဟုရရောက်နေတာပဲအဲ့ဒါကြောင့်ဗုဒ္ဓရဲ့အဆုံးအမပုဂ္ဂိုလ်ကအဓိကလားတရားကအဓိကပုဂ္ဂိုလ်ကအဓိကမဟုတ်ပါဘူးပြောထားတဲ့စကားကအဓိကပါစကားကိုသာနားထောင်ပုဂ္ဂိုလ်ကအဓိကအာဟုနေစရာမလိုဘူးနော်ဒီအာရိတရားအတိုင်းကျင့်ကြံကြောက်အားထုတ်ကြမယ်ဆိုရင်လည်းပဲကျင့်ကြံကြောက်အားထုတ်တဲ့ပုဂ္ဂိုလ်ရဲ့တဏ္ဍမစွမ်းအားတွေစားရတတ္တိတွေတကိုးတွေမရှိဘူးလားရှိလားမလားရှိလားမပေါ်အဲ့ဒါကြောင့်တကိုးရှင်ဆိုတာကပြင်ပမှာသွားရှာရမလားကိုယ်တဏ္ဍမပြန်ရှာရမလားတကိုးရှင်ကိုအားကိုရမလားကိုယ်ကိုယ်ကိုတကိုးရှိအောင်လုပ်ရမလားကိုယ်ကိုယ်ကိုတကိုးရှိအောင်လုပ်ရမယ်ဝါဒသည်ဘောဓဝါဒပါပဲလို့အဲ့ဒီလိုမှားလိုက်ပါနော်ကောင်းပြီဒါမျိုးလို့ရှိရင်ဘောဓဝါဒအလိုရဘောဝါတွေဖြစ်နေကြတာဒီဗျာမရာဖြစ်နေတာလားအကြောင်းအကျိုးဆက်သွယ်ပြီးတော့ဖြစ်နေတာလားအကြောင်းအကျိုးဆက်သွယ်ပြီးတော့ဖြစ်နေတာအကြောင်းအကျိုးဆက်သွယ်ပြီးတော့ဖြစ်နေတာကိုထောက်သောအဖြစ်အကြောင်းအကျိုးဆက်သွယ်မှုရှိနေတဲ့မြတ်ကလပ်ပါလို့ဘောဝါဒီရက်သွားမှလားဆက်နေအောင်မှလားဆက်နေအောင်ပါအဲ့ဒီတော့ပြန်လာသင်္ကန်းစာလေးတွေယူလိုက်ပေါ့ဒီတော့ဘောဝါရက်ချင်ပါတယ်ဆိုရင်အကြောင်းအကျိုးဆက်သွယ်မှုကိုဖြန်းဟုတ်တယ်မလားဘဝရချင်ပါတယ်ဆိုရင်မလိုရမှာလဲကြောင်းညွတ်ဆက်တဲ့မှုကိုဖြတ်ဖြတ်နေအောင်ကြိုးစားမဖြတ်ဖဲနဲ့ဖြတ်နေအောင်မကြိုးစားဘဲနဲ့တော့ဒီဘဝကရက်ကိုရက်မှာမဟုတ်ဘူးရှင်းသေးတယ်ဘလူကားမှာတကိုယ်ရှင်ကမှာလာရက်စေသတိဆိုလို့ရက်ပါမလားမရဘူးရက်ချင်ရင်မလိုရမှာလဲကြောင်းညွတ်ဆက်တဲ့မှုကိုမဖြစ်ဖြစ်အောင်ဖြတ်ရမယ်ဒီလိုမလားဒီတော့ကြောင်းညွတ်ဆက်တဲ့မှုနဲ့ဘဝတွေရှင်းလင်းနေကြတယ်ကျင်လည်နေတဲ့ဘဝတွေကိုသုံးသပ်ကြည့်လိုက်မယ်ဆိုအတိတ်ဘဝလည်းရှိတယ်ပြစ္ဆုတ်ဘဝဘဝလည်းရှိတယ်အနာဂတ်ဘဝလည်းရှိတယ်အဓိကကတော့နော်အတိတ်ဘဝကနေပြစ္ဆုတ်ဘဝရောက်လာတာဒီကြောင်းကျဆက်တဲ့မှုကြောင့်ရောက်လာတာပြစ္ဆုတ်ဘဝကနေအနာဂတ်ဘဝရောက်သွားတာကလည်းပဲကြောင်းကျဆက်တဲ့မှုကြောင့်ရောက်သွားတာဟုတ်တယ်မလားသိကြနာတော့နော်အတိတ်ဘဝကနေပြစ္ဆုတ်ဘဝရောက်လာတာဒီဘယ်လိုနည်းနဲ့ရောက်လာတာလဲကြောင်းကျဆက်တဲ့မှုနဲ့ရောက်လာတာပြစ္ဆဝဘောကနေနာဂဘောဆက်နေရတာလဲဘလုံးနည်းနဲ့ဆက်ရတာတော့ကြောင်းကျိုးဆက်သွယ်မှုနဲ့ဆက်နေရတာဟုတ်လားဒီတော့ဒိဗဝကနေပြစ္ဆဝဘောရောက်လာတဲ့ကြောင်းကျိုးဆက်သွယ်မှုကိုသင်္ကန်းစာယူသင်္ကန်းစာယူပြီးတဲ့အခါကျတော့ပြစ္ဆဝဘောကနေနာဂဘောကိုမဆက်ချင်ပါဘူးဆိုရင်ကြောင်းကျိုးဆက်သွယ်မှုဆိုတဲ့သဘောဘာတရားကိုကိုယ်ကိုယ်တိုင်ကဖြတ်တော့ဖြတ်ပလိုက်မဖြတ်နိုင်ရင်တော့အနာဂဘောဆက်နေအောင်ပါပဲဖြတ်နိုင်ရင်အနာဂတ်ဘဝမဆက်တော့ဘူးเนาะမဖြတ်နိုင်ရင်အနာဂတ်ဘဝဆက်နေအောင်ပါပဲဖြတ်နိုင်ရင်အနာဂတ်ဘဝမဆက်တော့ဘူးဒါဘုန်းကြီးတို့ပရိသတ်တွေကအဓိကသိစေခြင်းနဲ့အဆက်၃ပါးရဲ့အဓိပ္ပာယ်ပဲဟုတ်တယ်မို့လားအဓိကသိစေခြင်းတာဒါပဲเนาะအတိတ်ကနေပြစ္ဆုတ်ဘဝရောက်လာတဲ့သင်္ကန်းစာတွေပြန်ယူဖြစ်ရတယ်ပြန်ပြီးတော့သင်္ကန်းစာယူသင်္ခါရယူပြီးလို့ရှိရင်အနာဂတ်ဘဝဆက်ချင်သလားဆက်ချင်ရင်ကြောင်းကျိုးဆက်သွယ်မှုနဲ့ဆက်ပစ်လိုက်မဆက်ချင်ဘူးလားမဆက်ချင်ရင်ကြောင်းကျိုးဆက်သွယ်မှုမရှိအောင်ဖြတ်ပလိုက်ရှင်းရှင်းလေးပဲဘုရားဘာသာကပြောတဲ့စကားဘုရားဘာသာကပြောတဲ့အသည့်အမတန်ရှင်းတယ်နော်ဘာမှခေါင်းတော်ပရိသတ်တွေတွေ့ဝင်နေကြမရှိဘူးအမတန်ရှင်းတယ်ရှင်းမင်းရှင်းကြတော့လည်းပဲအဲ့ဒီတည်းဖြစ်ဖို့ဆိုတာကသူများအာကိုရမလားကိုကိုကိုအာကိုရမလားအဲကိုကိုကိုတော့အာကိုရမယ်ကိုကိုကအာမကိုပဲနဲ့သူများအာကိုနေလို့တော့ဘယ်နည်းနဲ့မှမဖြစ်နိုင်ဘူးဟုတ်တယ်မလားတက်ကောင်မီတာပြလို့ရှိရင်အတိတ်ဘဝကနေပြစ္ဆုတ်ဘဝရောက်လာတာဒီတခြားကြောင့်လားကြောင်းကျိုးဆက်သွယ်မှုနဲ့ရောက်လာတာလားဘယ်လိုနည်းနဲ့ကြောင်းကျိုးဆက်သွယ်မှုရှိသလဲဆိုရင်အတိတ်တုန်းကသင်္ခါရဆိုတဲ့ကံတွေရှိခဲ့ဘူးတယ်အတိတ်တုန်းကဘာတွေရှိခဲ့ဘူးလဲသင်္ခါရဆိုတဲ့ကံတွေရှိခဲ့ဘူးတယ်အဲဒီသင်္ခါရဆိုတဲ့တင်းတော့ကံကြောင့်ပြစ္ဆုတ်ပံမှာ
ပရိသတ်တွေဝိညာဉ်တွေလာပြီးတော့ရနိုင်ရပါတယ်ဟုတ်လားအဲ့ဒါကြောင့်အတိတ်ဘဝနဲ့ပြစ္ဆုတ်ပံဘဝဘလုံးနည်းနဲ့ဆက်ဆက်ပြီးတော့ဖြစ်လာတယ်လဲဆိုရင်အတိတ်သင်္ခါရကြောင့်ပြစ္ဆုတ်ပံဝိညာဉ်ဖြစ်လာတဲ့ကြောင်းကျိုးဆက်သွယ်မှုကြောင့်ဘဝပြစ္ဆုတ်ပံဘဝအတိတ်ရလာခြင်းပဲဖြစ်ပါတယ်ဘလုံးနဲ့ဘလုံးဆက်လို့ဖြစ်လာတာလဲအတိတ်သင်္ခါရနဲ့ပြစ္ဆုတ်ပံဝိညာဉ်သရဏကုဆက်လို့ရောက်လာရတာမို့လားအတိတ်သင်္ခါရနဲ့ပြစ္ဆုတ်ပံဝိညာဉ်ဆက်လို့ရလာတာဆိုတော့ပြစ္ဆုတ်ပံဝိညာဉ်ကတော့ဘဝရဲ့အစာဆုံးတရားမှန်ပါတယ်ဒါပေမဲ့လို့လည်းပဲသင်္ခါရဆိုတဲ့တရားသည်အတိတ်တုန်းကနောက်ဆုံးတရားဟုတ်ရလားမဟုတ်ပါဘူးနောက်ဆုံးတရားဟုတ်ရလားနောက်ဆုံးတရားကဘယ်လိုတဲ့တော့သုတိစေနောက်ဆုံးတရားကဘယ်လိုတဲ့တော့သုတိစေကြောင့်ဝိညာဉ်ဖြစ်တာလားမဟုတ်ပါဘူးသုတိစိတ်ကြောင့်ဝိညာဉ်ဖြစ်တာလားမဟုတ်ပါဘူးနော်သုတိစိတ်ကနေကျေးဇူးပြုပေးလိုက်လို့ဒီဘဝမှာဝိညာဉ်လာဖြစ်တာလားဟုတ်သလားမဟုတ်ဘူးနိကတော်ကြောင့်နဲ့ရှင်းတော့စက်တာတော့မှန်တော့မှန်တယ်ဒါပေမဲ့ကြောင်းကျိုးဆက်တော်မှုရှိရလားဘာလို့ကြောင်းကျိုးဆက်တော်မှုမရှိသလဲဆိုရင်သုတိစိတ်ကဟောဘဘဝမှာနောက်ဆုံးစိတ်ဖြစ်နေပြီဘာစိတ်ဖြစ်နေလဲပရိသန္တိကဒီဘဝမှာပထမဆုံးဖြစ်နေတယ်ဟုတ်တယ်မလားနောက်ဆုံးစိတ်ဒီဟိုဘက်ဘဝအတွက်ဏီကုံးချုပ်သွားပြီနောက်ဆုံးစိတ်ဒီဟိုဘက်ဘဝအတွက်ဏီကုံးချုပ်သွားပြီဏီကုံးချုပ်သွားပြီဖြစ်တဲ့အတွက်ဒီဘက်ဘဝရဲ့ပထမဆုံးစိတ်နဲ့သူဒီဘာပတ်သက်တယ်လဲဘာမှမပတ်သက်တော့ဘူးဘာမှမပတ်သက်တော့ပတ်သက်နေပါသေးတယ်ဆိုရင်ဘာဖြစ်မလဲပတ်သက်နေပါသေးတယ်ဆိုရင်ဟိုဘက်ဘဝသုတိနဲ့ဒီဘက်ဘဝပရိသန္တိနဲ့တဘောဝတဲပါဆိုတဲ့အဓိပ္ပာယ်ရောက်သွားမှာပေါ့စဉ်းစားကြည့်နော်ဒီနေရာမှာတတ္တရရုံစရာဒိဋ္ဌိပြောနေတာမဟုတ်ဘူးဖိုင်တော်ပရိသတ်တွေကြားနေတာစကားကိုကြားနေကြပြောနေကြဖြစ်နေကြအဖြစ်မဖြစ်ပါနဲ့နော်အခုဘုန်းကြီးပြောနေတဲ့အဓိပ္ပာယ်ကပြောနေကြအဓိပ္ပာယ်မဟုတ်ဘူးအဲ့ဒီတော့ဘဝကသုတိစိတ်နဲ့ဒီသုတိစိတ်ကြောင့်ဒီဘဝမှာပရိသန္တိစိတ်ပေါ်လာရတာပါဆိုရင်သုတိကြောင့်ပရိသန္တိဖြစ်တယ်ဆိုတဲ့အဓိပ္ပာယ်မရဘူးလားရောက်။အဲ့ဒီတော့ရောက်တယ်ဆိုရင်သုတိနဲ့ပရိသန္တိဒီတဘောရဲပါဆိုတဲ့အဓိပ္ပာယ်မရဘူးလားရောက်သွားမှာလား။တကယ်တမ်းကျတော့သုတိရှိတဲ့ဘဝနဲ့ပရိသန္တိဖြစ်တဲ့ဘဝသည်တဘောရဲဟုတ်ရဲ့လား။ဟုတ်ပါဘူး။ဟောဘဘဝကတတ္တဒီဘဘဝကတတ္တဒီလိုမလား။တဘောရဲမဟုတ်ဘူးနော်။ဘဝတူရဲ့လား။မတူဘူး။ဟုတ်ပြီ။မတူတဲ့ဘဝဖြစ်နေတာဘလုံးလေးနဲ့ဆက်ဆက်မှုရှိတယ်လေ။ဆိုတော့သုတိကသုတိကြောင့်ပရိသန္တိဖြစ်လာရတာမဟုတ်တဲ့အတွက်သုတိရဲ့ဆက်ဆက်မှုကိုဘာမှစဉ်းစားစရာမလိုဘူးဒီလိုဆိုရင်ဒီဘဘဝဖြစ်လာရတဲ့အကြောင်းကိုပြန်ရှာရတော့မယ်အဝိဇ္ဇာကြောင့်ဖြစ်တာလားဆိုတော့လေအဝိဇ္ဇာကြောင့်ဖြစ်တာလဲမဟုတ်ဘူးသုတိကြောင့်ဖြစ်လာတာလားဆိုတော့လေသုတိကြောင့်ဖြစ်လာတာလဲမဟုတ်ဘူးဘဝင်စိတ်ကြောင့်ဖြစ်လာတာလားဆိုတော့လေဘဝင်စိတ်ကြောင့်ဖြစ်လာတာလဲမဟုတ်ဘူးဒါဖြစ်ရင်ဟိုဘဘဝနဲ့ဒီဘဘဝဘာမှမပတ်သက်တော့ပါဘူးလို့ပြောနိုင်ပြီလားဒီလိုလဲပြောလို့မရသေးဘူးဟုတ်တယ်မလားဒီတော့ဘဝသည်တခုနဲ့တခုဘဝချင်းမတူတာလဲမှန်တယ်တိကျမဟုတ်တာလဲမှန်တယ်စဉ်းစားကြည့်နော်တဘဝနဲ့တဘဝတူသလားမတူတာလဲမမှန်ဘူးလားမှန်နေတာမတူဘူးဆိုရင်တိကျစီလားတိကျမဟုတ်ဘူးတိကျမဟုတ်တာလဲမမှန်ဘူးလားမှန်နေတာအမတန်ခက်ခဲတဲ့နဲ့နဲ့တဲ့တွေးတောစရာဒီနေရာမှာမရှိဘူးလားရှိပြန်ပြောမယ်နော်အတိတ်တုန်းကဘဝနဲ့အခုဘဝသည်တကူတည်းလားတကူတည်းမဟုတ်ရင်တခြားလားတိကျစီလားတိကျစီနော်တိကျဘဝတစ်ခုစီမဟုတ်လားဘဝတစ်ခုစီဖြစ်နေတာအဲ့ဒီဘဝတစ်ခုစီတကူတည်းဟုတ်ရဲ့လားတကူတည်းမဟုတ်တာလည်းမမှန်ဘူးလားမှန်လားမှန်တယ်အဲ့ဒီတကူတည်းမဟုတ်ဘူးဆိုတော့အဲ့ဒီတကူနဲ့တကူအဆက်ဆက်မရှိဘူးလားမေးတော့လေအဆက်ဆက်ကောင်မရှိဘူးလားရှိနေလားရှိနေတယ်ဆက်ဆက်ရှိနေတဲ့အတွက်သိကြစီပါလို့လုံးလုံးရရလွတ်လွတ်ကင်းကင်းဖြစ်နေပါပြီလို့ကောပြောလို့ရလားဒီလိုဆိုတော့သိကြစီကဟုတ်ရလားသိကြစီလည်းမဟုတ်တခုတည်းလည်းမဟုတ်အဆက်ဆက်ရှိနေတယ်အဲ့ဒီအဆက်ဆက်သဘောကိုသိစေခြင်းလို့ဒီအဆက်သုံးပါဆိုတဲ့ဤကိုမြတ်စွာဘုရားသည်ထည့်သွင်းပြီးတော့ပြောခဲ့ခြင်းဖြစ်ပါတယ်ဟုတ်ရလားတန်တရားတွေဝင်လာမှဆိုလို့အမြင်တွေမှတ်သွားမှဆိုလို့အမြင်မှရည်ဒိဋ္ဌိဖြစ်မဲ့တန်တရားဝင်ဝိသေကိစ္စဖြစ်မဲ့ဒါတော့ဘလုံးနည်းနဲ့ဆက်ဆက်တယ်လဲဆိုရင်သုတိကြောင့်ပရိသတ်တွေဖြစ်တာလား ဘဝင်ကြောင့်ပရိသတ်တွေဖြစ်တာလားဒီလိုဆိုရင်အကြောင်းတစ်ခုတော့ရှိရမယ်ပေါ့အဲ့ဒီအကြောင်းတွေတခြားအကြောင်းလားသင်္ခါရဆိုတဲ့အကြောင်းလားသင်္ခါရဆိုတာတခြားလားစေတနာလားစေတနာဆိုတာတခြားလားကံလားဆိုတော့ကံနဲ့ကမ္မဖလားဘာလဲကံနဲ့ကမ္မဖလားနော်ကံနဲ့ကမ္မဖလားခေါင်းကြီးတို့ပရိသတ်တွေမြစ်ဟောဘကတိဘကံ6ဟောဘကတိဘကံတရားထုတ်တဲ့အခါကျတော့ကံစားကနေထုတ်တာလားမြေအမာဘောကနေထုတ်ရတာကံစားကနေထုတ်ရင်ဒီဒေသခိုင်မဘယ်ကနေထုတ်ရမှာလဲဟိုဘက်ကမြေမာကနေဒီဘက်ကမြေမာလှကောက်ရတာမလားအဲ့ဒါမှဒီဒေသမခိုင်မလားခိုင်တာအဲ့ဒီဥပမာကဲဆိုပေါ့နော်သုတိနဲ့ပရိသတ်နေစတာပါဆိုရင်ဒီစက်သည်သဘာဝကြာသောအစဟုတ်ပါမလားဒါဆိုသုတိကနေမစတဲ့စက်နိုင်တဲ့နေရာကသောစက်စက်နိုင်တဲ့နေရာတိတိကျလားသင်္ခါရလားအဲ့ဒီသင်္ခါရသည်သုတိနဲ့နေကျင်လည်းနေမယ်ဝေးကျင်လည်းဝေးမယ်ဒီလိုမလားဒါပေမဲ့တကယ်တမ်းဆက်ရမှာကတော့သင်္ခါရနဲ့ဆက်ရမှာပဲသင်္ခါရကအကြောင်းဝိညာဉ်ကအကျိုးဒါကြောင့်မလို့သင်္ခါရရဲ့နောက်မှာစိတ်တွေစိတ်တွေတည်းထက်ကထက်ကဖြစ်ခဲ့ဘူးပဲလို့လည်းပဲအဲ့ဒါတွေကိုထည့်သွင်းမပြောတော့ဘဲနဲ့နောက်ဆုံးတရားကိုဘယ်သူနဲ့အဆုံးသတ်ထားလဲသင်္ခါရနဲ့အဆုံးသတ်ထားတယ်ဘယ်သူနဲ့အဆုံးသတ်ထားလဲဒီတော့အတိတ်အကြောင်းတော့ကသင်္ခါရနဲ့ပြစ္ဆုတ်ပိုင်းကြောကဝိညာဉ်နဲ့ဆက်ဆံမှုရှိနေတယ်အဲ့ဒါကိုဒီစားလို့ခေါ်တယ်ဘလို့နည်းနဲ့ဆက်ဆံမှုရှိနေတယ်ရှိနေတယ်မေးတော့ကံနဲ့ကံရဲ့အကျိုးအဖြစ်နဲ့ဆက်ဆံမှုရှိနေတာအဲ့ဒါကြောင့်မလို့အတိတ်ဘဝနဲ့ပြစ္ဆုတ်ပိုင်းဘဝသည်ဘာမှမဆိုင်တဲ့ဘဝတွေလားမဟုတ်ပါဘူးဘာမှမဆိုင်တဲ့ဘဝတွေလားဘလို့ဆိုင်တယ်လဲကြောင်းကျောဆက်သွယ်မှုနဲ့ဆိုင်ပါတယ်တကူတည်းကဟုတ်ရဲ့လားဘလို့လဲကြောင်းကျောဆက်တဲ့မှုနဲ့ဆက်ဆက်ပြီးတော့ဖြစ်နေတဲ့တရားတွေပါဒီလိုမဟုတ်လားကောင်းပြီဒါဖြင့်အဲ့ဒီလိုဆိုရင်ကမ္မဘဝနဲ့ဇာတိနဲ့ဒီအိဗေတိုင်းမလာဘူးလားလာလားသင်္ခါရနဲ့ကမ္မဘဝမှာသင်္ခါရနဲ့ဝိညာဉ်မှာအိဗေနားလည်သွားမယ်ဆိုရင်စံနှစ်ခုနားလည်ရင်သတ္တရဒိဋ္ဌိကောမစင်ဘူးလားစင်လားဩစေတဒိဋ္ဌိကောမစင်ဘူးလားစင်လားဘလို့စင်တယ်လဲမေးရင်အိဗေဘဝတုန်းကခန္ဓာနဲ့ပြစ္ဆောဘဝကခန္ဓာနဲ့ဘာမှမဆိုင်တဲ့တီးကြလွတ်လွတ်လပ်လပ်တည်ရှိနေတာလားအဆက်ဆက်နဲ့တည်ရှိနေတာလားဘာမှမဆိုင်မဲ့လွတ်လွတ်လပ်လပ်တည်ရှိနေတာပါဆိုရင်ဘာဒိဋ္ဌိဖြစ်မလဲအခုဆက်ဆက်နဲ့တည်ရှိနေတာပါလို့သဘောပေါက်လိုက်တော့ဘာဒိဋ္ဌိဆင်သွားတော့ဟောပြီဒါကဒိဋ္ဌိတစ်ခုဒီလိုမလားနောက်တစ်ခါကျတော့ကဲဆက်ဆက်ရှိတယ်ဆိုရင်အတိတ်ဘဝကခန္ဓာယုတ်နဲ့ဒီလိုဒီစပြစ္ဆောဘဘဝမှာနော်ပါလာပါတယ်လို့ဆိုရင်ဗာဒိတိဖြစ်တော့အတိဘွားကကံနေမလင်ပြိဿဘဘွားကိုပါလာတာလားပါလာသလားဆာယဝနုပါယိနီအတိတုံးကကံနေပြိဿဘဘွားမှာအရေးတဲ့ဘက်လိုက်လာပါတယ်ဆိုတဲ့စကားသည်နော်တိုက်ရယူလိုက်မယ်ဆိုရင်အပြစ်ကင်းတဲ့အယူလားအပြစ်ရှိတဲ့အယူလားဗာဒိတိဖြစ်တော့သတ္တရာဒိဋ္ဌိဒီလိုဆိုတော့တိုက်ရယူမှာလားတော်ဝါယူမှာလားတရားစကားလားပြိယစကားလားတရားယူမယ်ဆိုရင်ဗာဒိတိဖြစ်နေတော့အတိတ်တုန်းကကံဒီပြစ္ဆုတ်ဘံဘဝအခုအထိလိုက်ပြီးတော့เนาะအရင်တစ်ဘက်လက်နေပါတယ်ဆိုရင်အတိတ်တုန်းကကံဒီမပြတ်မစည်းပဲနဲ့အခုအထိရှိနေပါတယ်ဆိုတဲ့အတိတ်ပဲမရောက်ဘူးလားရောက်အဲ့ဒါဆိုရင်ဗာဒိတိတော့သတ္တရဒိဋ္ဌိဖြစ်မှာပေါ့เนาะတကယ်တမ်းကျတော့အတိတ်တုန်းကကံဒီပြစ္ဆုတ်ဘံဘဝအထိလိုက်လာတာလားအတိတ်ကာလကကိုပဲဖြစ်ပြီးပြတ်သွားပြီးတော့မှပြတ်သွားပြီးတော့မှပြစ္ဆောဘဘွားမှာမင်းဘယ်နေရာမှာကြိုးပေးမယ်ဆိုတော့စီမံဖန်တီးမှုတွေပြုလုပ်ခဲ့တာလားစီမံဖန်တီးမှုတွေဘယ်တော့ကပြုလုပ်ခဲ့တော့အတိတ်တုန်းကပြုလုပ်ခဲ့တာဘယ်တော့ကပြုလုပ်ခဲ့တော့ဘယ်အချိန်မှာပြုလုပ်တော့ဖြစ်တဲ့အချိန်မှာပြုလုပ်ခဲ့တာအခုမှလားဖန်တီးနေတာမဟုတ်ဘူးဒီလိုမလားအခုကြမှာဖုန်းတော်ပရိသတ်တွေကံကောင်းအောင်ဖန်တီးတယ်ကံဆုံးအောင်ဖန်တီးတယ်ဆိုတာကအတိတ်တုန်းကကံအခုအထိလာပြီဖန်တီးနေပါသေးတယ်ဆိုရင်သတ္တရာဒိဋ္ဌိဖြစ်ကိုဖြစ်နေအောင်မယ်ဒီလိုမလားအတိတ်တုန်းကကံဒီအခုဖုန်းတော်ပရိသတ်တွေရဲ့ကံစိုးကံကောင်းကိုလာဖန်တီးနေတာဟုတ်ရလားမဟုတ်ပါဘူးအဲ့ဒီတော့ကံမကောင်းလို့ကံစိုးတယ်ကံကောင်းလို့ကံကောင်းတယ်ဆိုတဲ့စကားဒီဖုန်းတော်ပရိသတ်တွေအခုမကောင်းတာလေးတွင်းမှကောင်းတာလေးတွင်းမှသတ်မှတ်ရမှာလားကံပြည့်စုံကြတဲ့ကသတ်မှတ်ရမှာလားကံပြည့်စုံကြတဲ့ကကောင်းတာလောက်ခဲ့ရင်ကံကကောင်းနေပြီကံပြုစံကရကမကောင်းတာလို့ခရင်ကံကသုံးနေပြီကံစုတ်ကံကဘယ်တော့ကရကတိခေရမှာလဲကံပြုစံကရကတိခေရမှာဟုတ်တယ်မလားသို့တော့အကျိုးမပေးသေးတဲ့အတွက်အကျိုးမဖြစ်သေးတဲ့အတွက်လက်စွပ်လက်ခံပြနိုင်ရလား ပဲကံကကျုပ်ပေးပါလိမ့်မယ်ဆိုတာလေတိတိကျကျသတ်မှတ်လို့ရရလားသူ့မှာလဲကံတွေကမျိုးမျိုးရှိတာကိုဒီလိုမလားအဲ့ဒီတော့ကံကတော့သတ်မှတ်ပေးတယ်ကောင်းတဲ့ဘဝမကောင်းတဲ့ဘဝကောင်းတဲ့ဖြစ်ရမကောင်းတဲ့ဖြစ်ရဒီပေါ်ကံကတော့မသတ်မှတ်ပေးဘူးလားသတ်မှတ်ပေးလားသတ်မှတ်ပေးတဲ့ကံကလည်းတမျိုးတည်းလားမဟုတ်ပါဘူးအကြံမျိုးပြောရင်အာဇင်တဲ့ကံအာသနဲ့ကံဒီလိုမလားအဲ့ဒီအာသနဲ ားဒါနကုသိုလ်ကံသီလကုသိုလ်ကံဘာဝနာကုသိုလ်ကံအမျိုးမျိုးဖြစ်နေတာပဲဟုတ်တယ်မလားဒီတော့ကံရထကံနာမှာဒီမျိုးတည်းမှာမဟုတ်ပါပဲအမျိုးမျိုးဖြစ်နေတာဖြစ်တဲ့အတွက်အမျိုးမျိုးသောကံတွေကနေပြီးတော့ဘယ်ကံကကျိုးပေးပါလိမ့်မယ်ဆိုတာတိတိကျကျသတ်မှတ်လို့မရသေးတဲ့အတွက်ကံဆိုးတဲ့ကံကောင်းတယ်လို့ကျင်းတယ်ပြောလို့မရသေးဘူးဘယ်အကြမ်းမှရမှာလဲဖြစ်ရတကူတွေးတော့မှဟောငါကံဆိုးလိုက်ကြဖြစ်ရတကူတွေးတော့မှဟောငါကံကောင်းလိုက်တာဒီလိုသတ်မှတ်ရမှာမို့လားသို့တော့ကံဆိုးခြင်းကံကောင်းခြင်းကိုတော့ဘယ်တော့ကရကသတ်မှတ်ပေးခဲ့တာတော့ကံပြုတ်ကရကသတ်မှတ်ပေးခဲ့တာဘယ်တော့ကရကသတ်မှတ်ပေးတော့သတ်မှတ်ပေးပြီးတော့သူကဘာလို့သွားလဲချောက်သွားတာဘာလို့သွားလဲမချောက်ခင်ကရကသူကသတ်မှတ်ပေးပြီးသားဒီလိုမလားအကျိုးပေးတာကြတော့ဒီဘက်ဘွားနောက်မှလာပြီးတော့အကျိုးပေးတာသတ်မှတ်တာကဘယ်တော့ကသတ်မှတ်ပေးခဲ့လဲကံဖြစ်ကြတဲ့ကသတ်မှတ်ပေးကြတာအကျိုးပေးတာကဒီကြမှာလားအကျိုးပေးတာအဲ့ဒီကံကဒီအထိလာလိုက်အကျိုးပေးနေတာလို့မမှန်နဲ့အကျိုးတကူဖြစ်အောင်သူကသတ်မှတ်ပေးကြတာပေးပြီးတော့ချုပ်သွားတာတော့သူသတ်မှတ်ပေးတဲ့အတိုင်းဒီမှာလာပြီးတော့ဖြစ်နေတာဒီလိုမလားအဲ့ဒီကံကနေဒီထိလာအကျိုးပေးနေပါသေးတယ်ဆိုရင်ဗာဒိဋ္ဌိသတ္တရာဒိဋ္ဌိအေးသူကဘလောက်ပဲသတ်မှတ်သတ်မှတ်သူသတ်မှတ်တဲ့အတိုင်းဖြစ်တာမဟုတ်ပါဘူးဆိုရင်ဗာဒိဋ္ဌိဩစီတာဒိဋ္ဌိနော်ဒီတော့ဒီကံကဒီဘက်ဘွားလိုက်အကျိုးဒီဘက်ဘွားအထိလိုက်လာတယ်ဆိုတာလည်းမယူနဲ့သူမတ္တမပေးတဲ့အတိုင်းဖြစ်တာသူတ္တမပေးတယ်လို့မဖြစ်ဘူးဆိုတာလည်းမယူနဲ့သူတ္တမပေးတယ်လို့မဖြစ်ဘူးဆိုရင်ဩစီတာဒိဋ္ဌိသူမတ္တတ္တမပေးတယ်လို့ဖြစ်တယ်ဆိုမှဩစီတာဒိဋ္ဌိအယူစင်တယ်ဒီလိုမလားအဲ့ဒါကြောင့်မလို့အဲ့ဒီဒိဋ္ဌိနှစ်ပါးစင်ဖို့အဓိကနံပါတ်၄ဆက်နဲ့နံပါတ်၃ဆက်ပြောတာရခြင်းဖြစ်ပါတယ်အေးတကယ်တမ်းဖြစ်လာတဲ့အခါကျတော့ဒိဋ္ဌုံကပုဂ္ဂိုလ်တ attva လို့ပြောပြီးမှတခြားလားစေရနာလားစေရနာတရားတခြားလားနာလားနာတရားပစ္စောပန်ဘဝမှာလည်းပုဂ္ဂိုလ်တ attva တွေဖြစ်တယ်ဆိုမှတခြားလားခန္ဓာလားခန္ဓာတရားတခြားလားယုံနာလားအတိတ်တုံးကလည်းယုံနာခန္ဓာပစ္စောပန်မှာလည်းယုံနာခန္ဓာယုံနာခန္ဓာကြောင့်ယုံနာခန္ဓာဖြစ်ပါတယ်လို့သဘောပေါက်လိုက်တဲ့အခါကျတော့ဗာဒိဋ္ဌိစင်သွားတော့တက္ကရာဒိဋ္ဌိလေးပါမစင်မလားဆင်သွားလားကြောင်းကျဆက်သမုန်သဘောပေါက်တော့ဝိသကိစ္စမစင်မလားဆင်သွားလားဟောဒီအစက်သဘောနားလည်သွားရင်ဒိဋ္ဌိဘယ်လိုမျိုးဆင်တော့ဒိဋ္ဌိ၃မျိုးဆင်တယ်ဝိသကိစ္စကိရိတာလည်းဆင်တယ်ဟောပြီဒါကနံပါတ်၄ဆက်နဲ့နံပါတ်၃ဆက်ဒီလိုမလားတက္ကမီဒါပြလို့ရှိရင်အဲ့ဒီအစက်နှစ်ခုနားလည်ရင်ဒိဋ္ဌိနဲ့ဝိသကိစ္စဆင်ပြီဆိုတော့ဘုန်းတော်ပရိသတ်တွေကနော်ပစ္စုပန်ဘဝကနေပြီးတော့အနာဂတ်ဘဝကိုလှမ်းမြှောက်ကြည့်လိုက်တဲ့အခါမှာဘုန်းကြီးပရိသတ်တွေအနာဂတ်ဘဝရကြောင်းလို့တွေလှုပ်ထားမယ်ဆိုအနာဂတ်ဘဝရမယ်အနာဂတ်ဘဝရကြောင်းလို့တွေမလှုပ်ကြဘူးဆိုအနာဂတ်ဘဝမရဘူးအနာဂတ်ဘဝရတာချင်းတူတူတော့မှဒုက္ခတိဘဝရတာရှိတယ်ဒုက္ခတိဘဝရတာရှိတယ်ခွေးချင်းကတိဋ္ဌာဖြစ်တာရှိတယ်ရလာမယ်အနာဂတ်ဘဝတွေအမျိုးမျိုးမရှိဘူးလားရှိတယ်ဒီတော့ဘဝရတာလည်းရှိတယ်ဘဝမရတာလည်းရှိတယ်ဟုတ်လားဘဝရခြင်းနဲ့မရခြင်းနှစ်မျိုးရှိတဲ့အထက်မှာဘယ်ဟာကိုပိုကြိုက်တော့ဘဝမရတာကိုပိုကြိုက်တယ်ဒီတော့ဘဝမရတာကြိုက်ရင်ဘဝမရအောင်ဘယ်နေရာကလောက်ရမလဲဆိုတဲ့မေကုံကလေးမပေါ်ဘူးလားပေါ်လားဟုတ်ပြီဒါကတစ်ချက်နော်ပြဘဝရတော့ရအောင်မှာပါပဲဘဝပြအောင်မကြိုးစားနိုင်သေးရင်ရတော့ရအောင်မှာပါပဲသို့တော့ရလာမဲ့ဘဝထဲမှာဘယ်ဘဝကိုလိုချင်တော့သုခတိဘဝပဲလိုချင်ကြတာပေါ့အပယ်လေးပါဘယ်လိုလိုချင်မလဲဒီလိုမလားပြန်ပြောမယ်နော်ဘဝရတာနဲ့မရတာဘာကိုကြိုက်သို့တော့မလွှဲသားလို့ရရင်ဘာကိုကြိုက်ဒီလိုဆိုတော့အဲ့ဒါလေးတွေဘုန်းကြီးတို့ပရိသတ်တွေကရွေးချယ်ဖို့မလိုဘူးလားလို့လားရွေးချယ်ဖို့လိုတယ်ဆိုတဲ့အခါကျတော့ဘုန်းကြီးတို့ပရိသတ်တွေရွေးချယ်ဖို့ရန်အတွက်ဘလို့ကိုကြည့်ရမှာလဲဆိုရင်ဟောဒီပစ္စုပန်ဘဝကိုကြည့်ရတော့မယ်ဟုတ်တယ်မလားဘလို့ကိုကြည့်ရမှာလဲအဲ့ဒီပိဿုပံဘောကိုကြည့်တဲ့အခါကျတော့ပိဿုပံဘောကဘလို့ကိုပြောတာလဲလို့မင်းနံပါတ်1ကဝိညာဉ်နံပါတ်2ကနာယုံနံပါတ်3က သလာယရဏနံပါတ်၄ကသာသနံပါတ်၅ကဝေရဏနံပါတ်၆ကတဏနံပါတ်၆ကဘာလဲတဏဒီလိုမလားနံပါတ်၇ကဥပါဒနံပါတ်၈ကဩပစ္စုပန်ဘဝပစ္စုပန်ဘဝလို့သူပြောနေတာဒီတရားဗနမျိုးကိုပြောနေတာလေရှင်မျိုးကိုပြောနေတာအဲ့ဒီရှင်မျိုးကိုတခြားခေါ်ပါလားပစ္စုပန်ဘဝလို့ခေါ်ပါလားဩဒီလိုဆိုတော့အတိတ်ဘဝရယ်ပစ္စုပန်ဘဝရယ်အနာဂတ်ဘဝရယ်ဘဝဗနမျိုးလေအတိတ်ကနေပစ္စုပန်ဘဝရောက်လာတိုင်းရောက်လာခဲ့တာကတော့ဘုံတော်ပရိသတ်တွေဟောဒီခန္ဓာ၅ပါးသက်တည်ပြနေပြီနော်သက်တည်ပြနေပြီနော်ဘာအကြောင်းကြောင့်ဘာအကျိုးဖြစ်တယ်ဆိုတာဘုန်းကြီးတော်ပရိသတ်တွေမျက်ဝါးထင်တယ်မတွေ့ရဘူးလားတွေ့နေရလားအဲ့ဒီခန္ဓာအဲ့ဒီအတိတ်ဘဝကနေခန္ဓာ၅ပါးရလာတာထာသောအဖြစ်ဘဝပြတ်ခဲ့တာလားဘဝဆက်ခဲ့တာလားဟုတ်ပြီလူပေါ်ရောက်တာထာသောအဖြစ်ဘာဘဝတွေရခဲ့တာလဲဒုက္ခတိဘဝရောက်ခဲ့တာနော်ဒါကတော့သိကြနေပြီဒီတော့အတိတ်ဘဝပြန်ကြည့်စရာလိုသေးလားမလိုတော့ဘူးရပ်သွားပြီနော်ဒီတော့ဘုန်းကြီးတော်ပရိသတ်တွေကခဏကြည့်ရမှာကအတိတ်ဘဝပြန်ကြည့်ရမှာလားအနာဂတ်ဘဝလှမ်းမြောက်ကြည့်ရမှာလားအနာဂတ်ဘဝဖြစ်ချင်တာလားမဖြစ်ချင်ဘူးလားမဖြစ်ချင်ဘူးဖြစ်ချင်တာလားမဖြစ်ချင်ဘူးလားမဖြစ်ချင်ဘူးသို့တော်မလှက်တာလို့ဖြစ်ရရင်ဘယ်လိုဘဝမျိုးလိုချင်လဲဒုက္ခတိဘဝလိုချင်တယ်အဲ့ဒီလိုရဖို့ရန်အတွက်ဘုန်းတော်ပရိသတ်တွေဘယ်နေရာကနေပြင်ဆင်မလဲဆိုရင်ပစ္စုပန်ဘဝကနေပြင်ဆင်ဘယ်နေရာကနေပြင်ဆင်မှာလဲပစ္စုပန်ဘဝကနေပြင်ဆင်တော့အဲ့ဒီပစ္စုပန်ဘဝကနေပြင်ဆင်တဲ့အခါကျတော့ပစ္စုပန်ဘဝမှာဘလိုနည်းနဲ့ပြင်ဆင်မလဲဆိုတဲ့နေလာကလေးတွေရှားဖို့မလိုဘူးလားလို့လားဘလိုနည်းနဲ့ပြင်ဆင်မလဲဆိုရင်ပစ္စုပန်ဘဝမှာအတိတ်ကြောင့်ကြောင့်ရလာတဲ့ကြိုတရားကဘယ်နှပါဘသူတွေပါလေဝိညာဉ်နာယုံသလာယရဏဖတ်တာဝေဒနာဒီလိုမရှိဘူးလားရှိလားအဲ့ဒီတည်းမှာဝိညာဉ်နဲ့နာယုံတွေတခြားလားအတိတ်သင်္ခါရကြောင့်ဖြစ်တဲ့တရားတွေလားအတိတ်သင်္ခါရကြောင့်ဖြစ်တဲ့တရားတွေဆိုတော့အဲ့ဒီတရားတွေကလုံခဲ့ပြီးပြီပရိသတ်တွေလုံခဲ့ပြီပြီအခုရှိသေးလားမရှိတော့ဘူးเนาะအခုလောလောဆယ်ဖြစ်နေတာကတခြားလားသလာယရဏဖတ်တာဝေဒနာလားသလာယရဏဖတ်တာဝေဒနာကိုလောလောဆယ်မဖြစ်ဘူးလားဖြစ်နေလားဖြစ်နေတယ်ဒီလိုမဟုတ်လားအဲ့ဒီသလာယရဏဆိုတဲ့တရားတွေတခြားလားဓဝရတရားတွေလားဓဝရဘယ်နှပါအဲ့ဒီဓဝရတရား6ပါးရှိရင်အာယုံ6ပါးနဲ့မတိုင်ဘူးလားတိုင်ပါလားတိုက်ရင်ဝိညာဉ်6ပါးမပေါ်ဘူးလားပေါ်ပါလားဒီတော့သာသာယရဏလို့ပြောပြင်မယ်တခြားယူရမလားဓာတ်78ပါးယူရမလားအဲ့ဒီဓာတ်78ပါးကိုကြီးချုံလိုက်မယ်ဆိုရင်မြင်စိတ်ခန္ဓာကြားစိတ်ခန္ဓာနာစိတ်ခန္ဓာစားစိတ်ခန္ဓာတွေ့ဒီစိတ်ခန္ဓာတွေ့တော်စိတ်ခန္ဓာဒီလိုမရှိဘူးလားရှိလားခန္ဓာဆိုတော့ခန္ဓာဘယ်နှပါးလဲအဲ့ဒီခန္ဓာ၅ပါးတော့မဖတ်လာကောင်းမပါဘူးလားဝေဒနာကောင်းမပါဘူးလားဒီတော့ပြစ္ဆေပါခန္ဓာဘယ်နှပါးလဲ၅ပါးပေါ့မြင်စိတ်ခန္ဓာဘယ်နှပါး၅ပါးကြားစိတ်ခန္ဓာဘယ်နှပါးမြင်စိတ်ခန္ဓာ၅ပါးကဘယ်လိုတွေတော့ရူပေခန္ဓာဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဒီတော့မှာရုပ်တွေကောမပါဘူးလားနာမ်တွေကောမပါဘူးလားဖတ်တာလဲဝေဒနာလဲစိတ်တွေလဲအားလုံးပါနေတာပဲပေါင်းတော့ခန္ဓာဘယ်နှပါးလဲပြောကြည့်စမ်းဘယ်လိုတွေတော့ခန္ဓာဘယ်နှပါးလဲခန္ဓာ၅ပါးသည်ဖြစ်လဲဖြစ်တတ်ပါれပြည့်လဲပြည့်တတ်ပါれဟုတ်တယ်မလားအဲ့ဒီခန္ဓာ၅ပါးသည်ပုဂ္ဂိုလ်တွေလားတတ္တဝါတွေလားခန္ဓာ၅ပါးလားခန္ဓာ၅ပါးဆိုမြင်တဲ့အချိန်မှာငါမြင်တာလားမြင်စိတ်ကမြင်တာလားကြားတဲ့အချိန်မှာငါကြားတာလားကြားစိတ်ကကြားတာလားနားတဲ့အချိန်မှာငါနားတာလားနားစိတ်ကနားတာလားစားတဲ့အချိန်မှာငါစားတာလားစားစိတ်ကစားတာလားတွေးကြည့်တဲ့အချိန်မှာငါတွေးကြည့်တာလားတွေးကြည့်စိတ်ကတွေးကြည့်တာလားတွေးတဲ့အချိန်မှာငါတွေးတာလားတွေးတော်စိတ်ကတွေးတာလားဒီထဲမှာပုဂ္ဂိုလ်သားတစ်ပါးပါလားငါကောပါလားယောက်ျားမိန်းမကောပါလားအဲ့ဒါလို့မပါဘူးဆိုရင်တဲ့တခြားတရားတွေလားခန္ဓာ၅ပါးတွေလားအဲ့ဒီခန္ဓာ၅ပါးတွေဖြစ်ပြီးရင်ဘာဖြစ်တတ်တော့ဖြစ်ပြပါသစ္စာတော့ဒီတော့ဟောဒီခန္ဓာ၅ပါးဆိုတာကိုအချင်းချင်းပြောလိုက်မယ်ဆိုရင်ခန္ဓာ၅ပါးယုံနာနှစ်ပါးဖြစ်ပြဒုက္ခသစ္စာတရားပြောကြည့်စမ်းမျက်စိကနေအစဉ်ကိုကြည့်တိုင်းကြည့်တိုင်းဘာတွေဖြစ်တော့ခန္ဓာ၅ပါးယုံနာနှစ်ပါးဖြင်းပြဒုက္ခသစ္စာနာကနေတာနားထောင်တိုင်းနားထောင်တိုင်းဘာတွေဖြစ်တော့ ၎င်းကနေနာကိုရှူတိုင်းရှူတိုင်းဘာတွေဖြစ်တော့ဆရာကနေဆရာရတာစားတိုင်းစားတိုင်းဘာတွေဖြစ်တော့ကာယကျင်တဲ့ဒုတိယဆရာနဲ့တိုက်တိုင်းဘာတွေဖြစ်တော့မနောနဲ့တွေ့တော့ဆရာတိုက်တိုင်းဘာတွေဖြစ်တော့အဲ့ဒီတရားတွေဖြစ်လာတဲ့အခါကျတော့လေဖြစ်စဉ်လေးတွေပြောသားမှဆိုရင်မျက်စိနဲ့အဆင်းနဲ့တိုက်တော့ပါစိတ်ပေါ့မျက်စိနဲ့အဆင်းရဲ့မျက်စိရဲ့သုံးပါးပေါင်းတာဘယ်လိုခေါ်ဖတ်တာကြောင့်ဘယ်လိုဖြစ်တော့ဝေဒနာဘယ်နှပါးဖြစ်တော့ဘယ်သူတွေပါလိနာကျင်တဲ့တန်းနဲ့တိုက်တော့ဘာတွေဖြစ်တော့ကြားစိတ်ဖြစ်တယ်နားကြည်အတိုင်းကြားစိတ်ရဲ့သုံးပါးပေါင်းတာဘယ်လိုဖြစ်တော့ဖတ်တာကြောင့်ဘယ်လိုဖြစ်တော့ဝေဒနာဘယ်နှပါးတော့ဘယ်သူတွေပါလိကျန်တာတွေလည်းဒီတိုင်းပေါ့ဒီလိုမလားမြတ်စွာဘုရားကဒီတရားကလေးကိုကွက်ပြီးတော့ဟောတယ်နော်ပညာလည်းမပါဘူးသင်္ခါရလည်းမပါဘူးစေတနာလည်းမပါဘူးဝိရိယလည်းမပါဘူးသက္ခုံစာပဋိစ္စာရူပိစ္စာဩပိစ္စတိသက္ခုဝိညာဏတိဏ္ဍသင်္ကတိဖတ်တော်ဖတ်တာပစ္စယဝေရဏဒုက္ခဝါဒုက္ခဝါအာဒုက္ခမဒုက္ခဝါသာသကတော့မဒီတိုင်းဟောတယ်ဟုတ်တယ်မလားဘာဖြစ်လို့ဒီတရားကလေးတွေတွက်ကွက်ပြီးတော့ဟောတယ်လဲဆိုရင်တဲ့သူတို့ကိုသိစေခြင်းလို့သူတို့ကိုကြည်စေခြင်းလို့သူတို့ရဲ့အပြစ်ကိုရှာစေခြင်းလို့ဒီလိုမလားဒါတော့သူတို့ကိုကြည်တော့သူတို့ကိုသိတော့ဘာတွေသိမလဲနံပါတ်1ရုပ်ကိုသိမယ်နံပါတ်2ဘာလဲနံပါတ်1စိတ်ကိုသိမယ်နံပါတ်3ဖတ်တာကိုသိမယ်နံပါတ်4ဝေဒနာကိုသိမယ်အဲ့ဒီတည်းမှာဖတ်တာဆိုတဲ့တရားကလည်းပဲဝေဒနာပေါ်အောင်ဖတ်တာကကျေစုပြုပေးတယ်လို့သိစေခြင်းလို့သာဝိရဖတ်တာကိုထည့်ပြီးတော့ဟောပဲဟောကြားကြတော့လည်းပဲတကယ်တမ်းကျတော့ဖတ်တာဒီဘလုံးနဲ့ပေါင်းဖြစ်တော့ဝေရဏနဲ့ပေါင်းဖြစ်တယ်ဘလုံးနဲ့ပေါင်းဖြစ်တော့ဝေရဏနဲ့ပေါင်းဖြစ်တယ်လို့လည်းပြောလို့ရတယ်မြင်စိတ်နဲ့ပေါင်းဖြစ်တယ်လို့လည်းပြောလို့ရတယ်အဓိကသိစေချင်တာကရုပ်ရဲ့စိတ်ရဲ့ဝေရဏရဲ့ဒါလေးကိုနားလည်လိုက်ပါအဓိကသိစေချင်တာကဘာကိုသိစေချင်တာလဲဒီတော့မိမိတို့ရဲ့တဏ္ဍာမှာဖြစ်လာတဲ့တရားတွေခန္ဓာ၅ပါးဆိုပေမဲ့လို့လည်းပဲတကယ်တော့မိမိတို့ကမြင်အောင်ကြည့်ရမှာကဘယ်လိုတွေကိုမြင်အောင်ကြည့်ရမှာလဲရုပ်ရဲ့စိတ်ရဲ့ဝေဒနာမျက်စိကြည့်သည်ရုပ်အဆင်းသည်ရုပ်အဲ့ဒီရုပ်ဆိုတာမမေ့ပါနဲ့ရုပ်ဆိုတာမေ့သွားတဲ့တပြိုင်နက်ငါဆိုတဲ့ပုဂ္ဂိုလ်စက်ဝင်လာလိမ့်မယ်ဒီလိုမလားငါကြည့်တယ်ဆိုတာဝင်လာလိမ့်မယ်မျက်စိကိုရုပ်လို့မထင်မဲနဲ့ပုဂ္ဂိုလ်တော်ဘာငါလို့ယူမယ်ဆိုရင်ငါကြည့်တယ်ဖြစ်သွားမှာပေါ့အစင်းကိုရောက်လို့မယူပဲနဲ့ပုဂ္ဂတော်တော်အနေနဲ့ပြောမယ်ဆိုရင်ตาကိုမြင်တယ်၊သမီးကိုမြင်တယ်၊ဒီစားလိုက်တဲ့မွေးမလားဝင်သွားမလား။မြင်စိတ်ကိုနံလို့မယူပဲနဲ့เนาะဒီတိုင်းပဲထားမယ်ဆိုလို့ရှိရင်ပုဂ္ဂတော်တော်တတ္တဝအနေနဲ့ထားမယ်ဆိုလို့ရှိရင်ငါမြင်တယ်။ဒီလိုမလား။ငါမြင်တယ်ဆိုတော့ဟောဝေဒနာလေးတွေမဖြစ်ဘူးလားဖြစ်လား။ဝေဒနာကလည်းနံတရားဖြစ်နေဝေဒနာဖြစ်နေသဘောမပေါဘူးဆိုရင်ငါကြည့်လို့ကောင်းလိုက်တာ။ဒီလိုတွေပဲမရောက်ဘူးလားရောက်အဲ့လိုများဖြစ်လာခဲ့မယ်ဆိုရင်တို့ရဲ့နာမလားရသဘောတရားသည်ဖြစ်လာမဲ့သဘောတရားတွေကတဏှာလာမယ်ဥပါဒါလာမယ်ကမ္မဘဝလာမယ်နော်ခန္ဓာစဉ်နဲ့ပဏ္ဏမူလဓာတ်မလားပစ္စောပန်အကျိုးတရားခန္ဓာစဉ်တဏှာကယုံမကြည့်ဘူးအကြောင်းဆိုတဲ့ခန္ဓာစဉ်တွေတဏှာမယ်ဆိုလို့ရှိရင်မိမိတို့ရဲ့တဏ္ဍမာတဲ့အနာဂတ်ဘဝရဲ့မျိုးစေ့တွေမကြဘူးလားကြားသွားမလားအနာဂတ်ဘဝရဲ့မျိုးစေ့တွေကဘယ်သူတွေတော့တဏှာရဲ့ဥပါရရဲ့ကာမဘဝရဲ့ဘာဖြစ်လို့တော့အဲ့ဒီတရားတွေသာရှိရင်အနာဂတ်မှာတခြားရမှာလားခန္ဓာတွေရမှာဒီတော့အနာဂတ်ဘဝကိုရအောင်ဖန်တီးပေးနေတာသည်ပစ္စောပန်ကျိုးတရားကဖန်တီးပေးနေတာဟုတ်ရဲ့လားဘသူတွေကဖန်တီးပေးနေတာတော့ဆိုရင်တဏှာရဲ့ဥပါရရဲ့ကာမဘဝသူတို့ကတခြားတရားလားအကြောင်းတရားလားအကျိုးလဲဟုတ်တယ်အကြောင်းလဲဟုတ်တယ်ဘာလဲလဲအကျိုးလည်းဟုတ်တယ်အကြောင်းလည်းဟုတ်တယ်သူတို့ကပစ္စောပန်ခန္ဓာအနေနဲ့ပြောရင်အကျိုးပစ္စောပန်ခန္ဓာအနေနဲ့ပြောရင်အနာဂတ်ဘဝရဲ့အကြောင်းအနေနဲ့ပြောရင်အကြောင်းဒီတော့ဘုန်းတော်ပရိသတ်တွေအနာဂတ်ဘဝကိုလှမ်းမြောကြည့်လိုက်တဲ့အခါကျတော့အနာဂတ်ဘဝမလို့ခြင်းပါဘူးဘဝပြတ်ခြင်းပါတယ်ဆိုရင်သူတို့ကဘာလို့ရမှာလဲသိအောင်တန်းသူတို့ကဘာလို့ရမှာလဲအနာဂတ်ဘဝပြတ်ခြင်းရင်သူတို့ကဘာလို့ရမလဲသိအောင်တန်းရမယ်ဟုတ်တယ်မလားကျအနာဂတ်ဘဝတော့ပြတ်တော့မပြဘူးရတော့ရအောင်ပါပဲဆိုရင်လည်းပဲ မကောင်းတဲ့ဘဝရအောင်ကြိုးစားရမှာလားကောင်းတဲ့ဘဝရအောင်ကြိုးစားရမှာလားကောင်းတဲ့ဘဝရအောင်ကြိုးစားရင်လေဒီနေရာမှာကြိုးစားဟုတ်ရလားဘယ်နေရာမှာကြိုးစားရမှာလဲဒီနေရာဆိုတာဘာပြောတာလဲတဏှာဥပါဒံကမ္မဘဝဒီနေရာမှာကြိုးစားဟုတ်တယ်မလားပြန်ပြောမယ်နော်အနာဂတ်ဘဝဆက်အောင်ကြိုးစားရမှာလားရအောင်ကြိုးစားရမှာလားဆက်စေချင်တာလားရစေချင်တာလားရက်စေခြင်းပါတယ်ဆိုရင်ဘယ်နေရာမှာကြိုးစားရမှာလဲတဏှာဥပါဒကံသရုံတရားတွေတခြားတရားတွေလားအကြောင်းတရားတွေလားဘယ်သူရဲ့အကြောင်းလဲအနာဂတ်ဘဝရဲ့အကြောင်းဘယ်လိုရဲ့အကြောင်းပါလိမ့်အနာဂတ်ဘဝအကြောင်းဖြစ်တဲ့အတွက်အနာဂတ်အကြောင်းအနာဂတ်ဘဝမရစေခြင်းပါဘူးဆိုရင်ပြစ္ဆောဘအကြောင်းတရားလုံးဝမဖြစ်စေနဲ့ဒါမှမဟုတ်လားပြစ္ဆောဘအကြောင်းတရားတွေပါလဲလုံးဝမဖြစ်စေနဲ့မဖြစ်အောင်တားဘယ်နေရာကနေတားမလဲဆိုရင်ဟောဒီခန္ဓာနောက်ကတားဘယ်နေရာကတားရမှာလဲခန္ဓာနောက်ကတားရမှာမို့လားခန္ဓာသနာတခြားလားပြစ္ဆုတ်ပါခန္ဓာလားမြင်ပြန်တော့မြင်စိတ်ခန္ဓာကြားပြန်တော့နားပြန်တော့စားပြန်တော့ထိပြန်တော့တွေးပြန်တော့အဲ့ဒီခန္ဓာနောက်ကတားနော်ဘယ်လိုနဲ့တားမှာလဲဉာဏ်နဲ့တားဉာဏ်တရားနဲ့တားရင်ဒီတဏလာအောင်မလားဒီဥပါဒလာအောင်မလားကမ္မဘဝလာအောင်မလားတို့မလာအောင်ဘယ်လုံးနဲ့တားရမှာလဲဉာဏ်နဲ့တားဒီလိုမလားဟုတ်ပြီအဲ့ဒီလိုတားလို့တဏှာဥပါဒါကံနေမလာတော့ဘူးဆိုရင်အနာဂတ်မှာခန္ဓာအသစ်ရအောင်မလားခန္ဓာအသစ်မရရင်ဘဝတွေမပြတ်ဘူးလားပြတ်သွားမလားပြတ်သွားရင်ဘုန်းကြီးတို့ပြိတ္တတွေလိုချင်တဲ့နိဗ္ဗာန်ရောက်ပြီပေါ့နော်ကဲတစ်ထည့်လျှော့လိုက်ပါဦးဘုန်းကြီးတို့ပြိတ္တတွေလျှော့မလားမလျှော့ဘူးလားမလျှော်ပဲလောက်တော့မှလားလျှော့နေအောင်မှလားမလျှော်ဘူးဆိုရင်ဘုန်းကြီးဆက်ဟောစရာမလိုတော့ဘူးဘယ်နဲ့တော့အနာဂတ်ဘဝလုံးဝမရအောင်လုံးဝပြတ်အောင်ကြိုးစားကြမှလားဘယ်လိုလုပ်ကြမှာတော့ဒီလိုဆိုတတိလျှော့လိုက်ပေါ့ဟုတ်တယ်မလားတတိလျှော့လိုက်ဆိုတော့အနာဂတ်ဘဝတော့ရတော့ရကြအောင်မှအနာဂတ်ဘဝကဘာလဲရတော့ရကြအောင်ပါဒါပဲမဲလို့လည်းပဲမကောင်းတဲ့ဘဝယူကြမလားကောင်းတဲ့ဘဝယူကြမလားဒါမဂုတ်ဆရာတော်ကြီးရဲ့ဥပနိဒယမဟုတ်ဘူးနော်မဂုတ်ဆရာတော်ကြီးရဲ့ဥပနိဒယကတော့ဗာလဲအနာဂတ်ဘဝလုံးဝမရရေးဟုတ်တယ်မလားမဂုတ်ဆရာတော်ဘုရားကြီးရဲ့ဥပနိဒယကဗာလဲအနာဂတ်ဘဝလုံးဝမရရေးဒီမဂုတ်ဆရာတော်ဘုရားကြီးဥပနိဒယဘုန်းကြီးကဘုန်းကြီးတို့ပရိသတ်တွေရဲ့ဆန္ဒကလေးတွေကိုငဲ့ညာတော့အားဖြင့်တနာတော်အပြင်တတိလျှော့ပြီးတော့မဟုတ်ဆရာတော်ဘုရားကြီးရဲ့ဥပနိဒယကိုဆက်ကျင်ပြီးဟောပိတ်နေတယ်လို့မှန်းဒီလိုမလားကြဲကောင်းပြီနာဂဘဝမှာဒုက္ခိဘဝရောက်ချိန်ပါတယ်ဆိုရင်ဘယ်နေရာမှာပြုတ်ပြင်ရမှာလဲတနာဥပါရကံဒီနေရာမှာမပြုတ်ပြင်ရဘူးလားပြုတ်ပြင်ရမှာလားအဲဒီလိုပြုတ်ပြင်တဲ့အခါကျတော့လည်းပဲဒီညာမပါဘဲနဲ့ရပါမလားညာမပါလို့သူတို့ကြီးပဲထားမယ်ဆိုလို့ရှိရင်တနာဥပါရကံဒီဘယံဘရမပြုတ်ဘူးလားဖြစ်သွားမှာလားဆွဲကျင်တာဆွဲမဲကျင်တာမဲဖြစ်သွားမှာပေါ့ဟုတ်တယ်မလားအဲ့ဒီတော့တဏှာဥပါဒကံနဲ့ဆွဲပင်ဆွဲညာဆွဲညာတော့လည်းပဲဘုန်းတော်ပရိသတ်တွေကနော်ဒုက္ခိဘဝမရောက်အောင်ဒုက္ခိဘဝတို့ရောက်အောင်မှန်ကန်သောဆွဲနဲ့ဖြစ်အောင်ဆိုရင်တခြားနဲ့ထိတ်ကိုပေးရမလားညံနဲ့ထိတ်ကိုပေးရမလားအလုဒါနာပြုတုံကညာနာစင်ကိုကဲဒီလိုမလားကံပြုတဲ့ပြုတိုင်းဘာနဲ့ကိုကဲပေးရမှာလဲညာမကုတ်လည်းရင်တဏှာဝင်ရလည်းရင်မကောင်းတဲ့ဘဝရောက်มาသိကြတယ်ဟုတ်ရဲ့လားအဲ့ဒါကြောင့်ကောင်းတဲ့ဘဝရောက်ချင်ပါတယ်ဆိုဒီတဲ့နေရမှာလားညာဥသိပြရမှာလားညာနဲ့ပြုပြင်ပေးပေါ့ဘာနဲ့ပြုပြင်ပေးရမှာလဲအဲ့ဒီညာနဲ့ပြုပြင်ပေးဆိုတော့အဲ့ဒီညာကညာရယ်လို့ဖြစ်ပေါ်အောင်ကြိုးစားရတော့မယ်ဆိုရင်ဘုန်းတော်ပရိသတ်တွေဒီတိုင်းညာကလေးကိုလာပါစေတည်းဆိုလို့သူလာပါဈေးကတော့ဝယ်လို့ရပါမလားအင်္ဂါနဲ့ယူလာလို့ရပါမလားအဲ့ဒီညာလေးပေါ်အောင်မလုပ်ရမယ်ကြိုးစားရမယ်မလုပ်ရမှာလဲဘလို့ကြိုးစားမှာလဲပြစ္ဆုတ်ပါခန္ဓာပေါ်တိုင်းပေါ်တိုင်းပြစ္ဆုတ်ပါခန္ဓာကိုတည်ပေးပါပြစ္ဆုတ်ပါခန္ဓာလေးဖြစ်တာကိုတည်ပေးပါပြစ္ဆုတ်ပါခန္ဓာကလေးပြတ်သွားတာကိုတည်ပေးပါအတိဘယ်နှမျိုးလဲအဲ့ဒီအတိသုံးမျိုးဆိုရင်ညာကလေးမပေါ်ဘူးလားပေါ်လာမှာလားပြန်ပြောပါဦးဘလို့တည်ပေးရမှာလဲပြိဿုပ္ပခန္ဓာကိုပြိဿုပ္ပခန္ဓာပါပဲလို့သိပြီပါပ ပြိဿဘာခန္ဓာကလေးဖြစ်လာရင်ပြိဿဘာခန္ဓာကလေးဖြစ်တာပါပဲလို့သိပြီပါခန္ဓာကလေးပြည့်ရင်ခန္ဓာကလေးပြည့်တာပါပဲလို့သိပြီပါအဲ့ဒီအတိတ်ကလေးဝင်လာလိုက်တဲ့အခါကျတော့ဘုန်းကြီးပရိသတ်တွေပြိဿဘာခန္ဓာအပေါ်မှာပုဂ္ဂိုလ်တ္တဝါဆိုတဲ့ဆွဲလေးတွေမကင်းမလာကင်းတော့မလားလုံးဝမကင်းတော့မယောဘူးလားယောသားမလားအေးပြိဿဘာခန္ဓာဒီရောက်နေဖြစ်ပြဒုက္ခသစ္စာပါဖြစ်ပြီးပြတ်တတ်တ ောင်လည်းပဲတဏှာကိဋ္ဌာလေးလည်းမရောဘူးလားရောသွားမှာလားအဲ့ဒီတော့နော်တဏှာဥပါဒကံလုံးဝမရအောင်ဉာဏ်နဲ့သတ်နိုင်မယ်ဆိုရင်အနာဂတ်ဘဝမရဘူးလားရသွားမှာလားရသွားမယ်တဏှာဥပါဒကပေါ်ပင်ပေါ်ညာတော်လည်းပဲတဏှာဥပါဒကံလေးတွေပြင်းပြင်းထန်ထန်မပေါ်စီပဲနဲ့ချော့ချော့ပေါ်ပေါ်လေးပေါ်ကြိုးစားမယ်ဆိုရင်အနာဂတ်ဘဝမှာအပယ်လေးပါရောက်မှာလားဒုက္ခတိဘဝရောက်မှာလားအဲ့ဒီတော့ဒုက္ခရေပေါင်းရောက်ချင်ပါတယ်ဆိုဘုန်းတော်ပရိသတ်ကြီးပြစ်ထန်သောဝိတမလောဘတို့ဝိတမဒေါသတို့မဖြစ်စေနဲ့ဟုတ်တယ်မလားတဏှာဖြစ်ပြီးဖြစ်냐တော့လည်းပဲအဲ့ဒီတဏှာတွေပြစ်ထန်သောတဏှာဖြစ်ရမလားဟောပျော့ပြောင်းသောတဏှာဖြစ်ရမလားတဏှာဖြစ်ပြောင်းမယ်ဆိုလို့ရှိရင်ပုဂ္ဂိုလ်တ ত্ত্ব ဘာပေါ်မှာပုဂ္ဂိုလ်တ ত্ত্ব ဘာလို့စွဲတဲ့တဏှာမဖြစ်စေနဲ့ဝိတမလောဘမဖြစ်စေနဲ့ပြစ်ထန်သောလောဘမဖြစ်စေနဲ့တကယ်လို့ဖြစ်လာရင်လည်းဖြစ်ကျော်ရှည်ရမလားဖြစ်ကြောတို့ရမှာလားအဲ့ဒါတော့ဖျားဘလုံးနဲ့ထိမ့်ပြရမှာလဲဉာဏ်နဲ့ထိမ့်ပြီးဒေါသဖြစ်လာရင်လည်းဉာဏ်နဲ့ထိမ့်ပြီးမောဟဖြစ်လာရင်လည်းဘလုံးနည်းနဲ့ထိမ့်မလဲပြစ္ဆုတ်ပါခန္ဓာပေါ်လာတဲ့ခန္ဓာကိုဖြစ်ပြဲမြင်အောင်ကြည့်ဒီလိုမလားဖြစ်ပြဲမဆုံးသေးရင်တော့မှဖြစ်ပြဲတော့မြင်အောင်ကြည့်နော်ဖြစ်ပြဲမြင်အောင်ကြည့်လိုက်ရင်ဖြစ်ပြဲကဗာဒိစ္စရှုတဲ့ဉာဏ်ကမေဃဒိစ္စအဲ့ဒါတော့ဆိုတဏှာလေးတွေမရောဘူးလားရောမှာလားတဏှာကြောင့်ဒိဋ္ဌိကောင်မရောက်ဘူးလားရောက်မလားဆယ်ကဖြစ်မဲ့စတခါတည်းဖြစ်ပေါ့ဟုတ်တယ်မလားဒီလောက်တော့ဘုန်းကြီးပရိသတ်တွေမကြိုးစားနိုင်ဘူးလားကြိုးစားနိုင်လားဆယ်ကဖြစ်မဲ့စအခါတရာဖြစ်မဲ့စတခါတော့ဖြစ်ဘလို့နဲ့ထိမ့်ပြရမှာလဲဘလို့လို့ပြီးထိမ့်ပြရမှာလဲပြစ္ဆောပံယုံနာခန္ဓာကိုပြစ္ဆောပံယုံနာခန္ဓာပါပဲလို့သိအောင်ကြိုးစားပြီးတော့ထိမ့်မယ်ပြစ္ဆောပံယုံနာခန္ဓာပေါ်တာကိုပြစ္ဆောပံယုံနာခန္ဓာပေါ်နေပါတယ်လို့တိအောင်ကြိုးစားပြီးတော့ထိမ့်မယ်ပြစ္ဆောဘယုံနာခန္ဓာပြတ်သွားတာကိုလည်းပဲပြစ္ဆောဘယုံနာခန္ဓာပြတ်သွားတာပါပဲလို့တိအောင်ကြိုးစားပြီးတော့ထိမ့်မယ်ဆိုရင်ခန္ဓာပေါ်မှာတခြားကိန်းနေမှာလားညာကိန်းနေမှာလားညာကိန်းနာများလာရင်တဏှာတရားမပြတ်ပင်မပြတ်ညာတော့လည်းပဲမလျော့ဘူးလားလျော့သွားလားဒိဋ္ဌိကလေးသာမပြတ်ပင်မပြတ်ညာတော့လည်းမလျော့ဘူးလားလျော့သွားလားကမ္မဘဝကလေးကလည်းပဲတဏှာဥပါဒံဥစည်းတဲ့ကံဖြစ်ပြီးဖြစ်ညာတော့လည်းပဲညာဥစည်းတဲ့ကံကလေးတွေလည်းမပြေဘူးလားဖြစ်လာမှာလားအဲ့ဒီဉာဏ်ဥစိရကံကပေါ်ပေးလိုက်ရင်တခြားရောက်မလားဒုက္ခိရောက်မလားဒီတဲ့မှာကတဏှာဥပါဒကံနေပြအောင်ဖြတ်နိုင်ရင်တခြားရောက်မလားနိဗ္ဗာန်ရောက်မလားအဲ့ဒါကြောင့်မလို့ဟောဒီနေရာမှာဘုန်းကြီးတို့တခြားဝင်ပေးရမလားဉာဏ်ဝင်ပေးရမလားဘလုံးနဲ့ဘလုံးချားမှာဉာဏ်ဝင်ပေးရမှာလဲပြစ္ဆောဘခန္ဓာနဲ့ပြစ္ဆောဘမှာပေါ်နေကြအကြောင်းဖြစ်တဲ့တဏှာဥပါဒကံသူတို့ချားမှာဘာဝင်ပေးရမလဲဉာဏ်လေးနဲ့ဝင်ထိုင်ပြီဟုတ်တယ်မလားဘလုံးနဲ့ဝင်ထိုင်ပြရမှာလဲဘယ်ချာမှာဝင်ထိုင်ပြရမှာလဲပြစ္ဆောဘခန္ဓာနဲ့ပြစ္ဆောဘအကြောင်းတရားပေါင်းပါနဲ့သူတို့ချာမှာဘလုံးနဲ့ဝင်ထိုင်ပြမယ်သူတို့ရဲ့နှစ်ခုဆက်တံမှုတွေကိုဘလုံးနဲ့ဖြတ်ပြမယ်ဉာဏ်နဲ့ဖြတ်ပြမယ်ဆိုလို့ရှိရင်နော်အဆက်လုံးဝပြတ်မယ်ဆိုရင်တခြားလားနိဗ္ဗာန်ရောက်မှာလားအဆက်မပြတ်သေးလို့ရှင်းပြရှင်းကြတော့လည်းပဲဉာဏ်နဲ့ဝင်ပြီးတော့ထိမ့်ပြမယ်ဆိုရင်ဒုက္ခတိရောက်မလားဒုက္ခတိရောက်မလားခွန်ကြီးတို့ပရိသတ်တွေကဒုက္ခတိကြိုက်တာလားနိဗ္ဗာန်ကြိုက်တာလားဟင်ခုနပြောတော့တမျိုးဟုတ်လားဘာကြိုက်တာတော့ဒုက္ခတိကြိုက်နေတာပါဟုတ်တယ်မဟုတ်လားဖြစ်နိုင်လို့ရှိရင်ဘာရောက်အောင်လုပ်ရမှာလဲနိဗ္ဗာန်ရောက်အောင်လုပ်မယ်ဆိုဒီနေရာမှာပြစ္ဆုတ်ပါအကြောင်းတရားနည်းနည်းလေးနှမျောတွန့်တော်မှုနဲ့ချွင်းချံထားရမှာလားအမြစ်ပြတ်ဖြတ်ရမှာဘယ်တော့ဖြတ်ရမှာလဲအခုပဲဖြတ်ဒီနေ့ပဲပြအောင်ဖြတ်မနေ့ဖြတ်ဒီစောင့်မနေနဲ့ဟုတ်တယ်မလားဘယ်တော့ဖြတ်ရမှာလဲတရားဘာပြည်တာနဲ့ဖြတ်ဖို့ပြင်ဆင်လိုက်တော့ဘုန်းကြီးနဲ့ပရိသတ်တွေဒီလိုမဟုတ်လားအဲ့ဒါကြောင့်ပြစ္ဆုတ်ပံဘဝမှာပြစ္ဆုတ်ပံအချိန်မှာဟောဒီခန္ဓာ၅ပါးနဲ့ပြစ္ဆုတ်ပံတရားအကြောင်းတရားဘယ်နှပါးလဲ၃ပါးနဲ့အဲ့ဒီကြားထဲမှာရှိတဲ့အဆက်ဆက်ကိုဘယ်လိုနဲ့ဖြတ်ပေးရမှာလဲဉာဏ်နဲ့ဖြတ်ပြမယ်ဆိုရင်နာကမှာဒုက္ခခတ်တဲ့ဉာဏ်ဖြစ်တဲ့နိဗ္ဗာန်မရဘူးလားရမှာလားအဲ့ဒီလိုရအောင်ကြိုးစားကြပါလို့တိုက်တွန်းရင်းနဲ့ ကဲဒါတို့ခေါ်လိုက်ကြဒီကျမ်းမှချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သန္တာရမြတ်ကြီးကိုနေတတ်ဖွဲ့တင်နေအောင်ပြည့်စုံဆောင်ရှောက်ထောက်ပံ့နေသောသန္တာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။